Welcome to the Voice of America in Burmese.
Mingla nya jam ma tora shin mya shin VOA American tan ga ni 2022 khu ni Masla 29 ye inga ni nya bai VOA Myanmar bai season ni ko American bi daw su Washington DC myo ro ga ni dai yai thau lin pe ni ba bi Myanmar san no de nya 9 nai ga ni 10 nai thi season ni ko ro line to meter 1925 ne 32 do ga ni thau lin pe twa ma ba di ka ni nya twet season mu ga jam su mo ma shin ဒီညတော်ရရှိနေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့ဒီကနေ့အင်္ဂါနေ့မှာတူရကီနိုင်ငံအစ္စတန်ဘူမြို့မှာရုရှားနဲ့ယူကရိန်းတို့ပထမဆုံးကြိမ်ညနေချင်းဆိုင်တွေ့ဆုံဆွေးနွေးကြပါတယ်။နောက်ငတ်မှုခေါင်းပါမှုဒဏ်ကြရောက်လာမယ့်အရေးကြိုတင်ကာကွယ်ပြင်ဆင်ကြပါလို့ကုလသမဂ္ဂအတွင်းမှုချုပ်ကကမ္ဘာကိုတိုက်တွန်းလိုက်ပါတယ်။ဒီကနေ့ဝါရှင်တန်မှာတွေ့ဆုံကြမယ့်အမေရိကန်သမ္မတနဲ့စင်ကာပူဝန်ကြီးချုပ်ဆွေးနွေးပွဲမှာတော့မြန်မာအရေးပါဝင်ပါမယ်။ဒီလိုသတင်းတွေနဲ့အတူအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ဥရောပတန်တမန်ခီးစဉ်ကြသတင်းဆောင်မကိုလည်းတင်ဆက်ပေးမှာပါ။သတင်းပေးပို့ချက်ထဲမှာဆိုရင်တော့ဒီကနေ့မှာချင်းပြည်နယ်ဟာခမြို့မှာစစ်ရဟတ်ရင်တစ်စင်းကြက်ကြခဲ့ပါတယ်။
ပြင်းဆိုင်တယ်လေမိတယ်မိပြီးတော့ကျွန်တော်တို့ရဟင်ကိုင်းနဲ့မီတာ100လောက်မှာရဟင်ပြုတ်ကြတဲ့ဆက်ကျင်ဖြစ်ခဲ့တယ်ဒီကိန်းရဲ့အပေါ်ဆွဲတင်ဖို့ပြန်လုပ်ယူပါတယ်ဗ
ျစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းပြောပြခဲ့တာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်စစ်ကောင်စီကနေကျင်းပမယ်ရွေးကောက်ပွဲမှာအချိုးကျကိုယ်စားလှယ်စနစ်တည်ကျင့်သုံးမယ်ကြောင်းသတင်းတယ်လီဖုန်းနဲ့အင်တာနက်ပြတ်တောက်မှုတွေဖြစ်နေတဲ့ချင်းပြည်နယ်မင်းတပ်မျိုးကအခြေအနေစတဲ့နောက်ဆုံးရသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရည်ဆုံးကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးတမောင်တန်းနဲ့ကိုစောဝင်းလိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
။တူရကီသမ္မတရီဆက်တေယပ်အာဒိုဂန်ကအပြစ်ခတ်ရစဲကြဖို့ရုရှားနဲ့ယူကရိန်းကိုတောင်းဆိုလိုက်ပါတယ်။ရုရှားနဲ့ယူကရိန်းတို့ဟာအင်္ဂါနေ့ကတူရကီနိုင်ငံအစ္စတန်ဘူမြို့မှာနှစ်ပတ်အတွင်းပထမဦးဆုံးညနေချင်းဆိုင်တွေ့ဆုံဆွေးနွေးကြရမှာတူရကီသမ္မတကအခုလိုပြောလိုက်တာပါဆွေးနွေးပွဲမှာတိုးတက်မှုရှိခဲ့ရင်နိုင်ငံခေါင်းဆောင်တွေတွေ့ဆုံနိုင်မှာဖြစ်တယ်လို့သူကဆိုပါတယ်တရားမျှတတဲ့ရင်ကြိုင်းရင်းမှာရှုံးသူမရှိပါဘူးလို့သမ္မတအာဒိုဂန်ကမိန့်ခွန်းမှာပြောသွားပါတယ်ယူကရိန်းနိုင်ငံကရုရှားနဲ့နေတိုဘယ်ဘက်မှမပါဘဲကြားနေတဲ့အကြောင်းကြေညာဖို့အစဉ်သစ်ရှိပါတယ်လို့ယူကရိန်းသမ္မတကဆွေးနွေးပွဲမှာတိုင်မီမှာပြောခဲ့ပါတယ်ယူကရိန်းရှေ့ပိုင်းကတီးခြားနိုင်ငံအဖြစ်ကြေညာထားတဲ့ Donbas ဒေသအရင်းနဲ့ပတ်သက်ပြီးစစ်ဆတ်ဖို့အတွက်လည်းယူကရိန်းကဖွင့်ထားတယ်လို့ဆိုပါတယ်။ဆွေးနွေးပွဲကိုနှစ်ရက်အကြာတူကီအစိုးရဆောက်ဦးမှာကျင်းပမှာဖြစ်ပါတယ်။အဲဒီဆွေးနွေးပွဲကို Chelsea ဘောလုံးအသင်းပိုင်ရှင် Roman Abramovich နဲ့တက်ရောက်နေပါတယ်။သူဟာ Putin နဲ့လည်းရင်းနှီးတဲ့သူဟာသူ့ရဲ့အခန်းကဏ္ဍကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး။ယူကရိန်းတပ်တွေရဲ့ခုခံမှုကမျှော်လင့်ထားတဲ့ပုံမှုအကောင်းနာကြောင့်ရုရှားတပ်တွေဟာနုံနစ်နေတယ်လို့ဖြစ်လာတဲ့အတွက်ယူကရိန်းရှေ့ပိုင်းကခွဲထွက်ရေးသဘုံတွေရှိတဲ့ရုရှားစကားပြော Donbas ဒေသကိုပဲပုံမအယုံစိုက်တော့မဲ့ပုံပေါ်ပေါက်လာတယ်လို့အနောက်နိုင်ငံတာဝန်ရှိသူတွေကသုံးသပ်ထားကြပါတယ်။ယူကရိန်းရဲ့တီးနှံထုတ်လုပ်မှုပြတ်တောက်နိုင်တာကြောင့်ငတ်မှုမှုမုန်တိုင်းရှားရောက်မဲ့အရေးကိုတွန်းလှန်ကြဖို့ကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres ကကမ္ဘာကိုတိုက်တွန်းလိုက်ပါတယ်။ရုရှားရဲ့ကျူးကျော်စစ်ကြောင့်လက်နေတွေစစ်တလင်းဖြစ်ကြရသလိုလူငယ်လယ်သမားတွေဟာလည်းယူကရိန်းကိုကာကွယ်ကြဖို့လက်နက်ဆွဲကင်တိုက်ခိုက်နေကြရပါတယ်။စစ်ကြောအခြေခံအဆောက်အုံတွေဖြစ်ကြတဲ့လမ်းတွေတရားတွေစိတ်ကမ်းတွေအပြင်လေယာဉ်သုံးပစ္စည်းထုတ်လုပ်ရေးစက်ရုံတွေကလည်းမထုတ်လုပ်နိုင်ကြတာကြောင့်ယူကရိန်းရဲ့တီးနှံထုတ်လုပ်ရေးလုပ်ငန်းကြီးတစ်ခုလုံးထိခိုက်သွားတဲ့အတွက်ကုလသမဂ္ဂအတွင်းမှချုပ်ကအခုလိုသတိပေးတိုက်တွန်းလိုက်တာပါ။အင်ဒိုနီးရှား၊အီဂျစ်၊ယေမင်နဲ့လေဗနွန်တို့အပါအဝင်ယူကရိန်းဂျုံကိုအားထားနေကြရတဲ့အာဖရိကမြောက်ပိုင်းအရှေ့လယ်ပိုင်းနဲ့အာရှဒေသအချို့တို့မှာစားနပ်ရိက္ခာအခက်အခဲကြုံရလာနိုင်ပါတယ်။ယူကရိန်းကတော့သူ့နိုင်ငံအတွက်စားနပ်ရိက္ခာအလုံလောက်ရှိထားတယ်လို့လက်ရဆိုင်ပြောရေးနဲ့စားနပ်ရိက္ခာဒုတိယဝန်ကြီးတာရော့စ်ဗစ်စကော့စကီကပြောပါတယ်။ဒီချိန်မှာပဲကုလသမဂ္ဂရဲ့ပြည်ပဆိုင်ရာအမှုမြစွမ်းရင်ဌာန IAEA ရဲ့ညွှန်ကြားမှုချုပ်ဟာနည်းပညာပိုင်းဆိုင်ရာအကူအညီပေးဖို့အတွက်ယူကရိန်းကိုရောက်ရှိနေတယ်လို့ IAEA ကပြောပါတယ်။ယူကရိန်းကနျူကလ িয়ার ဆက်ရုံတွေကိုလုံခြုံရေးဆက်ရအထောက်အကူပေးဖို့အတွက်ရောက်နေတာဖြစ်တယ်လို့ဆိုပါတယ်။ IAEA ကျွမ်းကျင်သူတွေကဦးစားပေးနေရသတ်မှတ်ပြီးအရေးကြီးတဲ့လုံခြုံရေးဆက်ရပံ့ပိုးမှုတွေကိုပေးကြမှာပါ။အမေရိကန်နိုင်ငံရောက်စင်ကာပူဝန်ကြီးချုပ်လီရှင်လုံးကအမေရိကန်သမ္မတဘိုင်ဒန်ဒုတိယသမ္မတကမ်မလာဟဲရစ်တို့နဲ့ဒီကနေ့ဝါရှင်တန် DC မှာတွေ့ဆုံဆွေးနွေးကြတဲ့အခါမြန်မာနိုင်ငံကိစ္စလည်းပါဝင်မယ်လို့အမေရိကန်ဆိုရအကြီးတန်းတာဝန်ရှိသူတူကပြောပါတယ်။စင်ကာပူဝန်ကြီးချုပ်ဟာသမ္မတဘိုင်ဒန်နဲ့အင်ဂျီရောမှာအရင်တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။နိုင်ငံကတွေ့ဆုံဆွေးနွေးကြရမှာတော့အမေရိကန်ဒုတိယသမ္မတကမ်မလာဟဲရစ်ကအင်ရှင်အဖြစ်ဦးဆောင်ဆွေးနွေးသွားမှာဖြစ်တယ်လို့အကြီးအကဲတာဝန်ရှိသူတူကပြောပါတယ်။နိုင်ငံကောင်းဆောင်တွေတွေ့ဆုံဆွေးနွေးရမှာ UK ကိုတိုက်ခိုက်တဲ့ရုရှားစစ်ပွဲအမေရိကန်အာဆီယံဆက်ဆံရေးအရှေ့တော်အာရှရဲ့လွတ်လပ်ခွင့်ကိုအားပေးပြီးမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းရောက်ရှိရေးတွေပါဝင်မယ်လို့အဆိုပါတာဝန်ရှိသူကဆိုပါတယ်။ဒါ့အပြင်အမေရိကန်နဲ့တရုတ်ကြားတင်မာမှုအင်ဒိုပစိဖိတ်ဒေသလုံခြုံရေးနဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေကိုလည်းဆွေးနွေးဖို့ရှိတယ်လို့သိရပါတယ်။စင်ကာပူဝန်ကြီးချုပ်ကို G20 ညီလာခံမှာအထူးအသက်တော်အနေနဲ့ဖိတ်ကြားခဲ့ပြီးအမေရိကန်နဲ့စင်ကာပူတို့ဟာအဲ့ဒီစီးပွေးပြင်ပမှာလည်းဆွေးနွေးခဲ့ကြတယ်လို့သိရှိရပါတယ်။အနာသိပြီးနောက်ပိုင်းမှာမြန်မာနိုင်ငံရဲ့လူခွေရေးအခြေအနေတွေကထိုးကျသွားခဲ့တယ်လို့နိုင်ငံတကာလူခွေရေးအဖွဲ့ Amnesty International ကဆိုပါတယ်။ AI အဖွဲ့ကတောင်အာဖရိကနိုင်ငံ Johannesburg မှာနေ့စဉ်ထုတ်ပြန်နေကြအစီရင်ခံစာကိုထုတ်ပြန်ခဲ့ရမှာ2021ခုနှစ်မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာလည်းပါဝင်ခဲ့တာဖြစ်ပါတယ်။ဆန္ဒသိမ်းမှုစန့်ကျင်ဆန္ဒပြသူ1000ကျော်ကိုလုံခြုံရေးတပ်ဖွဲ့တွေက2021မှာတတ်ဖြတ်ခဲ့ပြီးလူထောင်ပေါင်းများစွာကိုဖမ်းဆီးခဲ့တယ်လို့အဲ့ဒီအစိုးရကစားကဆိုပါတယ်။ဖမ်းဆီးခံရသူတွေကိုလည်းနှိပ်စက်ကျဉ်းပန်းခဲ့တယ်လို့ပဋိပက္ခဖြစ်နေတဲ့ဒေသအတွင်းမှာလည်းရက်သားတွေနဲ့သူတို့ရဲ့ပိုင်းဆိုင်မှုတွေကိုခွဲခြားခြင်းမရှိဘဲပြစ်မှတ်ထားတိုက်ခိုက်နေတယ်လို့ AI ကပြောထားပါတယ်။အကြမ်းဖက်မှုတွေကြောင့်အိုးအိမ်ဆုတ်ခွာပြေးခဲ့ရတဲ့စစ်ပြေးဒုက္ခသည်တွေကိုလည်းလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးတာကိုစစ်တပ်ကပိတ်ဆို့ထားပါတယ်လို့ဖော်ပြထားပါတယ်။စစ်မြေပြင်မှာပဲတော့ရတဲ့နီးနာနဲ့တည်စင်နိုင်လောက်တဲ့လက်နက်တွေကိုငြင်းချမ်းစွာစာနာပြသူတွေအပေါ်မှာမြန်မာစစ်တပ်က2021မတ်လ10ရက်နေ့မှာအသုံးပြုခဲ့တယ်လို့ဗီဒီယိုရိုက်ချက်50ကျော်ကိုစစ်ဆေးပြီးတဲ့နောက် AI ကပြောထားပါတယ်။ကြရကရင်ကချင်ချင်းပြည်နယ်နဲ့စကိုင်းမကွင်းနဲ့တနင်္လာရီတိုင်းဒေသကြီးတွေမှာလေချောင်းကနေမြို့ရွာတွေကိုတိုက်ခိုက်ခဲ့တယ်လို့ AI ကဆိုပါတယ်။2017ဒီဇင်ဘာဖြစ်95ကကြီးနဲ့ဖမ်းဆီးထားသူ189ယောက်ရှိပြီးအဲ့ဒီပုံမှန်နဲ့ပဲဖမ်းဝရထုတ်ထားသူ1545ယောက်ရှိတယ်လို့ဖော်ပြထားပါတယ်။2021မှာသတင်းစာဆရာ68ယောက်ကိုဖမ်းဆီးခဲ့ပြီးနှစ်ကုန်အထိအနည်းဆုံး46ယောက်ကိုဖမ်းထားဆဲဖြစ်တယ်လို့လည်းပြောပါတယ်။ဖမ်းဆီးထားသူတွေပေါ်ညှဉ်းပန်းနှိပ်စက်မှုတွေရှိတဲ့အပြင်ဖမ်းဆီးထားသူတွေပေါ်ညှဉ်းပန်းနှိပ်စက်တဲ့အပြင်လေးဆိုင်ရာအကြမ်းဖက်တာတွေလည်းရှိခဲ့တယ်လို့ AI အဖွဲ့ရဲ့အစီရင်ခံစာမှာပြောထားပါတယ
်။ VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.19 kHz 15653ည5.25 kHz 11683ည5.32 kHz ကို335တို့ဖြင့်စနေတင်းငွေမှာပိုင်းလမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဘူးရီစေဝတရားမွေမောင်ခုကူမှုနဲ့ဟွန်ဒူရက်စ်သမရာဟောင်းဟွမ်အိုလန်ဒိုဟာနန်ဒက်စ်ကိုအမေရိကန်ပြည်ထောင်စုကိုလွှဲပြောင်းပေးဖို့ဟွန်ဒူရက်စ်တရားရုံးကတရားဝင်သဘောတူလိုက်ပါပြီ။သူ့ကိုလွှဲပြောင်းမပေးဖို့ဟာနန်ဒက်စ်ရဲ့နောက်ဆုံးအယူခံလွှာကိုအဖွဲ့ဝင်15ဦးပါတရားရုံးချုပ်တရားသူကြီးအဖွဲ့ကပယ်ချလိုက်တယ်လို့တရားရုံးချုပ်ပြောခွင့်ရကဒီကနေ့ပြောပါရယ်ဟာနန်ဒက်စ်ကိုမြို့တော်တဲဂူဆီယာပါမှာရှိတဲ့သူ့နေအိမ်မှာပဲဖေဖော်ဝါရီလအတွင်းဖမ်းဆီးလိုက်ပြီးတန်ချေချင်းခကြီးကအင်ကြီးတွေဝတ်ဆင်ပေးပြီးခေါ်ဆောင်သွားခဲ့ပါရယ်ပြည်နေနံပေးဖို့တောင်းဆိုလာတဲ့မှာတော့သမရဟောင်းဟာနန်ဒက်စ်ဟာဗင်နီဇွဲလားနဲ့ကိုလံဘီယာတို့ကဘိန်းဂျူတွေကိုသူ့နိုင်ငံကတစ်ဆင့်အမေရိကန်ကိုတင်သွင်းခွင့်ပြုခဲ့တယ်လို့ဖော်ပြထားပါရယ်ဒီချိန်ထဲမှာပဲဒေါ်လာတန်ပေါင်းများစွာတစိုးလက်ဆောင်လက်ခံရယူခဲ့ပြီးအဲ့ဒီမူရင်မောင်ခိုတွေကိုအေးမယူဖို့အတွက်အကာအကွယ်ပေးခဲ့တယ်လို့ဆိုပါတယ်။သူတမရတာဝန်ထမ်းဆောင်စဉ်ကာလအတွင်းဖမ်းဆီးပြီးအမေရိကန်ပြည်ထောင်စုကိုပို့ခဲ့တဲ့မူရင်မောင်ခိုသမားတွေကလက်စားချေတဲ့အနေနဲ့တမင်အမှုစဉ်လှုပ်ကြံကြတာလို့တမရဟောင်းရဲ့ဇနီးဖြစ်သူအာနာဂါစီယာကတနင်္လာနေ့မှာလူမှုကွန်ရက်မှာရေးသားခဲ့ပါတယ်။သူ့အနေနဲ့အမေရိကန်ပြည်ထောင်စုကိုပြည်နယ်နာပေးခံရရင်ထောင်ဒဏ်တသက်တကျွန်း၃ချိန်ကြာခံရနိုင်တယ်လို့ဟန်နန်ဒက်စ်ကပြောပါတယ်ခင်ဗျာ။ဒီကြေနေကမှာကိုရိုနာဗိုင်းရပ်စ်အတွက်လော့ခ်ဒေါင်းချထားတဲ့ကာလအတွင်းဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်နဲ့သူ့လက်အောက်ဝန်ထမ်းတွေကပါတီပွဲကျင်းပခဲ့တာကိုတွားတက်ခဲ့ကြသူတွေကလူ20ကိုတန်ရိုက်မယ်လို့ဗြိတိရှားရဲတပ်ဖွဲ့ကဒီကနေ့ပြောကြားလိုက်ပြီးနောက်ထပ်တခြားလူတွေလည်းဒဏ်ခအရေးယူခံရနိုင်တယ်လို့ပြောပါတယ်။တန်ရိုက်ခံရသူတဦးချင်းရဲ့အမည်ကိုထုတ်ဖော်ပြောဆိုခြင်းလောက်မှမဟုတ်ကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ဒါပေမဲ့ဝန်ကြီးချုပ်အနေနဲ့တန်ရိုက်ခံရမယ့်အထက်ပါမယ်ဆိုရင်ပါတဲ့အကြောင်းသတင်းထုတ်ပြန်သွားမယ်လို့ဝန်ကြီးချုပ်ရုံးကပြောပါတယ်။ကာယောဂဖြစ်နေတဲ့ကာလအတွင်းဝန်ကြီးချုပ်ကိုယ်တိုင်ကပြဋ္ဌာန်းခဲ့တဲ့ကန့်သတ်ချက်တွေကိုသူကိုယ်တိုင်ချိုးဖောက်ကြောင်းရဲတပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးမှုတွေအရတွေ့ရှိခဲ့ရင်ဝန်ကြီးချုပ်အနေနဲ့ယာရုကနှုတ်ထွက်ပေးဖို့သူ့ရဲ့ Conservative Party ဝင်တွေနဲ့အတိုက်ခံပါတီတို့ကတောင်းဆိုထားကြပါတယ်။ဝ ဝင်ကြီးချုပ်အပါအဝင်လူပေါင်း100ကျော်ထံရဲတပ်ဖွဲ့ကမေကွန်းတွေပေးပို့ခဲ့ပြီးညဉ့်ညင်တက်တေတွေကိုလည်းခေါ်ယူစစ်ဆေးခဲ့ပါတယ်။ပါတီဂိတ်လို့ခေါ်တဲ့ဒီအချုပ်တော်ပုံကြောင့်ဝင်ကြီးချုပ်ဂျွန်ဆန်အစိုးရပြုတ်ကျလူနီနီဖြစ်နေခဲ့ပေမဲ့လွန်ခဲ့တဲ့တလကျော်ကရုရှားကယူကရိန်းကိုဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်ဗြိတိသျှနိုင်ငံရေးသမားတွေကအဲ့ဒီကိစ္စကိုလက်တလောမှာဦးစားပေးဆောင်ရွက်နေကြပါတယ်ခင်ဗျာ။လူဦးရေ26တန်းရှိတဲ့ရှန်ဟိုင်းမြို့မှာကိုဗစ်လော့ခ်ဒေါင်းကိုအပိုင်းနှစ်ပိုင်းခွဲပြီးဆောင်ရွက်နေတာကတရုတ်အစိုးရရဲ့ကိုဗစ်ကူးစက်သူတဦးမှမရှိစေရေး Zero COVID ဆိုတဲ့ပြင်းထန်တဲ့မူဝါဒကိုစမ်းသပ်တယ်လို့ဖြစ်နေပြီးနိုင်ငံအတွင်းသာမကပဲပြည်ပဈေးကွက်တွေကိုပါရိုက်ခတ်လာနေပါတယ်။တရုတ်နိုင်ငံအတွင်းလူဦးရေအများဆုံးဖြစ်တဲ့ရှန်ဟိုင်းမြို့မှာပထမပိုင်းလော့ခ်ဒေါင်းရဲ့ဒုတိယနေ့အဖြစ်ဒီကနေ့အင်္ဂါနေ့မှာလှုပ်ဆောင်နေတာမှာအဲ့ဒီထဲရှန်ဟိုင်းရဲ့ငွေကြေးဈေးကွက်ဖြစ်တဲ့ပူထောင်ရလည်းပါဝင်တယ်လို့ခွန်ပူမြစ်တစ်ဖက်ကမှရှိတဲ့ငွေကြေးကုန်ထုတ်လုပ်ငန်းနဲ့ကုန်သွယ်ရေးလုပ်ငန်းတွေတရှိရအရက်တွေလည်းပါဝင်ပါတယ်။ရှန်ဟိုင်းမြို့ရဲ့ငွေကြေးဈေးကွက်ဟာကမ္ဘာမှာအကြီးဆုံးနဲ့ပါဝင်ပြီးအခုလိုယာယီပိတ်ထားခြင်းကတခြားငွေကြေးဈေးကွက်တွေကိုပါပြေးရနိုင်တဲ့အခြေအနေရှိပါတယ်။အစိုးရကရက်ရှည်လော့ခ်ဒေါင်းတတ်မှတ်လိုက်တဲ့အတွက်လဲဒေသခံတွေအကြားဈေးတွေအလူရဲ့ဝယ်ယူနေကြတဲ့အတွက်ယူကရိန်းရုရှားစစ်ပွဲကြောင့်စိုးရိမ်စိတ်တွေကြီးထွားနေပြီဖြစ်တဲ့ပြည်သူတွေအတွက်ပူပီးပူပင်တော့ကဖြစ်စေပါရယ်ခင်ဗျာ။ကမ္ဘောဒီးယားနိုင်ငံကပြည်내အုပ်ချုပ်ရေးမှူးတာဝန်ခန့်အပ်ခံရမဲ့သူတွေအနေနဲ့လူမှုကွန်ရက်နဲ့စမတ်ဖုန်းတွေကိုကောင်းမွန်စွာအသုံးမပြုတတ်ရင်ယာတုခန့်ထားမှာမဟုတ်ဘူးလို့ဝန်ကြီးချုပ်ဟွန်ဆန်ကတနင်္လာနေ့မှာပြောကြားလိုက်ပါရယ်။အစိုးရရရှိတဲ့အနေနဲ့အွန်လိုင်းအစည်းအဝေးတွေခေါ်ယူကျင်းပတာလို့သူတို့လုပ်ငန်းတွေထိရောက်စွာလုပ်နိုင်အောင် WhatsApp, Viber, Line, Telegram,WeChat နဲ့ Zoom စတဲ့ application တွေကိုကောင်းမွန်စွာအသုံးပြုရကြဖို့လိုအပ်ကြောင်း Facebook ကိုဆွဲဆွဲမြဲမြဲအသုံးပြုနေတဲ့ဝန်ကြီးချုပ်ဟွန်ဆန်ကမြို့တော်ဖနမ်ပင်မှာပြုလုပ်တဲ့စေရုံဖွင့်ပွဲတစ်ခုမှာပြောကြားတဲ့မင်းကွန်းနဲ့ထည့်သွင်းပြောကြားခဲ့ပါတယ်။လက်ကင်စမတ်ဖုန်းကတစ်ဆင့်အစိုးရဝန်ကြီးအဖွဲ့နဲ့ညီနိုင်ဆောင်ရွက်မှုတွေလှုပ်ဆောင်နိုင်ဖို့အတွက်မကြာသေးခင်ကပဲ WhatsApp နဲ့ Telegram တို့မှာ group တွေဖွဲ့ထားကြောင်းဝန်ကြီးချုပ်ဟွန်ဆန်ကပြောပါတယ်။အသက်69နှစ်ရှိပြီဖြစ်တဲ့ဟွန်ဆန်ဟာအင်တာနက်တွေစပေါ်ကစားအဲ့ဒီအချိန်ကပညာရေးဌာနတွေလောက်မှသာပဲအသုံးပြုနိုင်သေးတဲ့1985ခုနှစ်ကစလို့ကမ္ဘောဒီးယားရဲ့ဝန်ကြီးချုပ်ဖြစ်လာခဲ့တာအခုချိန်ထိပါပဲဝန်ကြီးအဖွဲ့ဝင်တချို့ဟာအစိုးရအဖွဲ့ထဲရောက်နေတာနှစ်ပေါင်း30ကျော်နေပြီလို့ဆိုပါတယ်ခင်ဗျာ
မတ်လ29ရက်အင်္ဂါညရဲ့ထိတ်တန့်ရောက်သတင်းတွေကိုဥတမောင်တန်းနဲ့ကိုဇော်ဝင်းလိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါမယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ဥရောပတန်တမန်ခီးစဉ်မှာရုရှားသမ္မတဗလာဒီမီယာပူတင်ကိုအာဏာမှာဆက်ပြီးတော့မရှိတင်တော်တဲ့သူလို့ပြောခဲ့တဲ့စကားကအများသတိပြုမိစရာအကောင်းဆုံးဖြစ်ခဲ့ပါတယ်။ဒီလိုပြောပြီးတော့နှစ်ရက်အကြာမှာသမ္မတဘိုင်ဒန်ကသူပြောခဲ့တာကိုပြန်ရုပ်သိမ်းမှာမဟုတ်ကြောင်းနဲ့အဲ့ဒီလိုပြောခဲ့တာကအမေရိကန်ကပူတင်ကိုရာထူးကနေဖယ်ရှားဖို့ဆိုတာမျိုးပြောတာမဟုတ်ဘူးဆိုပြီးရှင်းချက်ထုတ်ပါတယ်။ယူကရိန်းပြည်ပခါတလကျော်ကြာလာတဲ့အချိန်ဘလို့ရည်ရွယ်ပြီးတော့ရုရှားသမ္မတကိုအခုလိုပြောဆိုခဲ့တာလဲဆိုတာကိုတော့အင်ဖြူရောဆိုင်ရာ VOA သတင်းတောက် Anita Powell ပေးပို့ထားတဲ့သတင်းကိုမက်ခင်ဖြူထွေးကတင်ပြပေးထားတာနားဆင်ပါရှင်။
အခြေယူချင်းပါခဲ့တဲ့ဆွေးနွေးပွဲတွေနဲ့အတူတိမ်မွေ့တဲ့ဆေးဆက်ညှိနှိုင်းမှုတွေခိုင်မာတဲ့သဘောတူညီချက်တွေနဲ့ဂတိကဝတ်တွေရယူခဲ့တဲ့သုံးရကြာဥရောပခီးစဉ်အပြီးမှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကရုရှားသမ္မတပူတင်နဲ့ပတ်သက်ပြီးအခုလိုခက်ပြက်ပြက်ပြောသွားခဲ့တာ
ပါ This man cannot remain power
ဒီလူဟာအာဏာမှာဆက်ကိုမရှိတင်တော့ပါဘူ
းတတိယနေ့ကဝါရှင်တန်မြို့တော်ကိုပြန်ရောက်ချိန်မှာတော့သူဘာကြောင့်အခုလိုပြောခဲ့တာလဲဆိုတာကိုသမ္မတဘိုင်ဒန်ကပြန်ရှင်းပါတယ
် I'm not walking anything back. The fact of the matter is I was expressing the more outrage I felt toward the way Putin is dealing and the actions of this
ကျွန်တော်ပြောတာကိုပြန်ရှုံးမှာမဟုတ်ပါဘူးအခုလိုပြောတာကပူတင်ရဲ့ရက်ဆက်ကြမ်းကြုတ်တဲ့ဂိုင်းတွဲဆောင်ရွက်ခဲ့ပုံတွေနဲ့ပတ်သက်ပြီးကျင့်ဝတ်အရလက်ခံနိုင်စရာမရှိဘူးဆိုတော့ကျွန်တော်ရဲ့ခံစားချက်နဲ့ပြောခဲ့တာပါယူကရိန်းမှာဒုက္ခခံစားနေရသူတွေတဲ့ထောက်ဝက်ကကလေးငယ်တွေပါအဲဒီလိုမိသားစုတွေနဲ့ကျွန်တော်တွေ့ခဲ့တာပါအခုကျွန်တော်ရှင်းလင်းပြောချင်တာကကျွန်တော်ပြောခဲ့တဲ့စကားဟာအမေရိကန်ရဲ့မူဝါဒအပြောင်းအလဲတစ်ခုကိုခြားပြတာမဟုတ်ပါဘူးကျင့်ဝတ်အရာခံစားချက်ကိုပြောတာပါဒီအတွက်တောင်းပန်စရာလည်းမရှိပါဘူ
းလိလသုံးသက်သူတွေကတော့ဒါကအမေရိကန်တန်တမန်ရေးမှာအန်ရည်များတဲ့မှတ်ချက်လို့ပြောကြပါတယ် Mahabhiwane Nenganga Jiya Sandaga and Rulu Shanga Agulu Tonta Piosubari.
This is really kind of confirming some of the worst suspicions of what the United States really wants.
Kawaii Yarima, American Baloma Lesure, Sodom Tandia de Chugu, Pokaima Dwang, Lodolo, Pidavare, Kavanang and Ugale, Dimacha Zagao, Majuzo Java, Napa Uyoba Nang and Ugaro, American Nine, Kulo, Pintane, Zagalomio, Don't Home of Yodin, Ulo, Dobian Javare, Do Hoop Yogate Zagaga, Dia Bind the Nimba Bindi, Adoli, Suzunyan Pinne, Umava.
I was expressing my outrage.
He shouldn't remain in power. Just like you know.
Anama Samashi Dimbu Surabu. Bimbin Tantan, Kanzaya, a dying Pioladaba. Magona Duri, Magona, Samalu Dimbu Sure the Bobabe. Dilubiolu, Pudingu Pilchabu Dre.
American Enterprise Institute, Leon Erongaro, Putin ha tugo kulu piora mula guro, let alone muchame du mio maho pulu, don't tabari?
Putin is a big boy. Remember, he had been called a murderer, and then they smiled at each other.
Putin ha doyum dayum chone du mio maho bahu. Tugo luta da malu piora du rego down. ပြုံးပြလက်ဆွဲနှုတ်ဆက်နိုင်တဲ့သူမျိုးပါဆိုတော့ရေရှိမာတော့အခုပြောတာကအများကြီးထိခိုက်လာစရာမရှိပါဘူးဒါဆိုပူတင်ကဒါကိုလွယ်လွယ်ပြလိုက်ပါလားဘယ်ဟုတ်လိမ့်မလဲတစ်ချိန်ချိန်မှာတော့တနည်းမဟုတ်တနည်းနဲ့ဘိုင်ဒန်ကိုသူတုံ့ပြန်ပါပဲပြင်းပြထန်ထန်ပဲဖြစ်ဖြစ်မူဝါဒတစ်ခုခုချမှတ်ပြီးတော့ပဲဖြစ်ဖြစ်လှုပ်လာနိုင်ပါတယ်ဒါပေမဲ့လက်တလုံးမှာတော့ဒါကစိုးစိုးဝါး
ါတယ်ယူကရိန်းနိုင်ငံတောင်ပိုင်းမာရီယူပိုမြို့မှာမတ်လ16ရက်နေ့ကရုရှားရဲ့ဘုံးကျဲတိုက်ခိုက်မှုကြောင့်ထိခိုက်ပျက်စီးခဲ့တဲ့ပြဿတ်ရုံအတွင်းပိုင်းကိုရုရှားဆိုရရုတ်တံကတနင်္လာနေ့ကထုတ်လွှင့်ပြသခဲ့ပါတယ်အရက်သားတွေခိုးလုံနေတဲ့ဒီဆောက်ဦးရဲ့ထိတ်မှာအလံဖြူထောင်ထားပြီးမြေပြင်ပေါ်မှာလည်းကလေးငယ်တွေရှိနေတဲ့စူရာကိုလေချောင်းကနေမြင်တာအောင်ဆေးနဲ့မှုတ်ရေးထားတဲ့ဂျာကာကိုပဲတိုက်ခိုက်ခံရတာပါဒီတိုက်ခိုက်မှုအတွင်းမှာတော့အရက်သား300လောက်သေဆုံးခဲ့ရတယ်လို့ယူကရိန်းရာရှိတွေကပြောပါတယ်ရှင်
အမေရိကန်သမ္မတရဲ့ဥရောပတန်တမန်ခီးစဉ်အကြောင်းသတင်းဆောင်မှာမက်ခင်ဖြူထွေးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ချင်းပြည်နယ်ကိုစာမျိုးဝဲမေးခွန်းတွေတွားပို့တဲ့စစ်ကောင်စီရဟတ်ရင်တစင်းဟာခမြို့နီးမှာပြတ်ချခဲ့ပါတယ်။ဒီပြတ်ချမှုတွေမှာစစ်ကောင်စီတပ်ဖွဲ့ဝင်2ဦးနဲ့ပညာရေးဝင်နဲ့3ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ထိခိုက်ဒဏ်ရာကြီးကြီးမားမားမဟုတ်ပါဘူးလို့စစ်ကောင်စီပြောခွင့်ရက VOA ကိုပြောပါတယ်။ရာသီဥတုကောင်းမွန်နေတဲ့အချိန်မှာရဟတ်ရင်ပြတ်ကြတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုငင်းချမ်းပြောပြပေးပါရှင်
။မတ်လ29ရက်မနက်ပိုင်းမှာကလေးမျိုးကနေဟာခါမျိုးကိုစေတန်းမေးခွန်းတွေတွားပို့တဲ့စစ်ကောင်စီရဟတ်ရင်တစည်းဟာဟာခါမျိုးနီးမှာပြတ်ကြခဲ့ပါတယ်။ဟာခါမျိုးနယ်နယ်မြေကန်တပ်ရင်းရဟတ်ရင်ကွင်းမှာရဟတ်ရင်စဉ်သက်ဖို့ကြိုးစားစဉ်မှာပြတ်ကြခဲ့တာလို့စစ်ကောင်စီပြောခွင့်ရက VOA ကိုပြောပါတယ်အရက်ဖက်ပညာရေးဝန်ထမ်း3ယောက်အပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်2ယောက်ထိခိုက်ဒဏ်ရာအနည်းငယ်စီရခဲ့ကြတယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ
်ဒီနေ့မနေ့7:50လောက်မှာကလေးကနေဟာခါကိုကျွန်တော်စာမွေတက္ကသိုလ်ဝန်ထမ်းစာမွေမျိုးကိုတွားပို့တဲ့ရဟင်းရှိတယ်အဲဒီရဟင်းကဟာခါကို9:30လောက်မှာရောက်တယ်ဟာခါကျွန်တော်ရဟင်းကိုဖိုက်တဲ့ချိန်မှာဒီကောင်းမောကိုင်းချက်တဲ့ကြောင့်မအောက်ကနေပင့်နေလေပေါ့ပင့်ပြီးစိုက်တဲ့လေမိရဲ့မိပြီးတော့ကျွန်တော်တို့ရိုင်းရင်ကိုင်းနေမီတာ100လောက်မှာရိုင်းရင်ပြုတ်ကြတဲ့ဆက်ဆင်ဆက်ခဲ့တယ်ဒီကရိန်းရဲ့အပေါ်ဆွဲတင်ဖို့ပြန်လုပ်ယူပါတယ်ကျွန်တော်တို့တတလုံလုံကြီးဖွဲ့နဲ့အရတားရှရတားဆိုမှပညာရေးဝန်ထမ်းတွေပါတယ်တတလုံလုံကြီးဖွဲ့2ယောက်အရတား3ယောက်သူတို့ကတော့ကျွန်တော်တို့အဲတန်ရရရှိတာရှိတယ်တန်ရလည်းငယ်ရရှိတယ်အဲသူကတော့ပုံပက်ဖူးရောက်တန်တာလောက်ပါပဲသူတို့တော့ဟားကားပါပဲကျွန်တော်တို့ထူပါနေတယ်
ရဟရင်အမိပိုင်းကကျိုးပဲ့ပြက်စီးသွားတယ်လို့လည်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါရယ်ရဟရင်ပေါ်ပါလာတဲ့စာမေးပွဲမွေးကွန်းတွေပြက်စီးမှုမရှိဘူးလို့လည်းပြောပါရယ်တက္ကသိုလ်ဝန်ထမ်းမေးကွန်းလွှာအဖြေလွှာတွေကိုတက်ဆိုင်ရာဌာနတွေစီအချိန်မီရောက်နိုင်ရေးဆောင်ရွက်နေတယ်လို့လည်းစစ်ကောင်စီကသတင်းထုတ်ပြန်ထားပါရယ်ရဟရင်ဟာဟာခါမျိုးအစွန်လူနေအိမ်တွေမရှိတဲ့ထင်းရှုတောထဲမှာပြက်ကျခဲ့တာပါပြက်ကျချိန်ဟာခါမျိုးမှာရာသီဥတုကြီးလင်းကောင်းမွန်နေတယ်လို့လည်းဒေသခံတူကအခုလိုပြောပါရယ်
ဒါတူတူမဆိုဘူး။ရာတီတူအပေါ်မှာပါပဲ။ဒါနဲ့ဒီနည်းနည်းလေးရှိတယ်။ဒါနဲ့အဲ့ဒါလည်းအဲ့လိုမျိုးပြောလို့ဖိုင်တဲ့တာတော့မရှိတော့ဘူး။အလုံးကြီးကြီးလေးနေပါပဲ။မီးလောင်တော့မတွေ့တာမီးခူးလို့မေးတော့ထွက်တယ်ဟုတ်ကဲ့။အဝေးကနေပဲကျွန်တော်တွေတွေ့ရတာအဲ့ဒီခုထွက်တာတော့ကျွန်တော်တွေ့ရတယ်။အဲ့ဒီညကလည်းမြို့ဆူချစ်တယ်။ဆိုတော့လူလေးမရှိဘူး။ဖြူဖြူတော့အဲ့ဒီလေလူလေးတော့မရှိတော့ဘူ
း။အခုနေ့ဖေဖော်ဝါရီလ16ရက်နေ့တုန်းကလည်းမန္တလေးတံတားဦးလေးတဲ့စခန်းကနေတိုက်ခိုက်ရေးလေရင်တစီလေးကျင့်ပြန်တန်းနေတုန်းသခိုင်းမြို့ရေမြကြီးအင်းနဲ့ပြတ်ကျခဲ့တဲ့အတွက်လေရင်မှုတိတ်ဆုံးခဲ့ပါတယ်။အဲ့ဒီတိုက်ခိုက်ရေးလေရင်ပြတ်ကျတာဟာစက်ချုပ်ယွင်ပြီးပြတ်ကျတာလို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။
ချင်းဒီနယ်ကိုစာမွေးမေကွန်းသွားပို့တဲ့စစ်ကောင်စီရဲ့စစ်ရဟတ်ရေးတစင်းပြတ်ကျပြီးတော့၅ဦးဒဏ်ရာရခဲ့တဲ့သတင်းကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရှင်းနှစ်ထဲမှာစစ်ကောင်စီကကျင်းပမယ့်ရွေးကောက်ပွဲဘလို့စနစ်နဲ့ကျင်းပဖို့ရှိသလဲဆိုတဲ့အကြောင်းကိုတင်ပြပေးကြပါမယ်။စစ်ကောင်စီကရှင်းနှစ်ထဲမှာကျင်းပမယ်လို့ဆိုတဲ့ရွေးကောက်ပွဲမှာအချိုးကျကိုစားပြုစနစ်တွေကစည်ရင်ပိတ်အချိုးကျကိုစားပြုစနစ်နဲ့ရွေးကောက်ပွဲလုပ်မယ်လို့ပြောထားပါတယ်။တိုင်းရင်းသားအလုံးပါနိုင်မဲ့စနစ်ဖြစ်တယ်လို့ NDF ပါတီကပြောပေမဲ့တချို့လူနည်းစုတိုင်းရင်းသားပါတီတွေကတော့ဒီစနစ်အကြောင်းကိုနားလည်ဖို့အချိန်ယူရအောင်မယ်လို့ဆိုပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းမမျှသစင်အောင်ပြောပြပေးပါရှင်
။အာနာသိန်းစစ်ကောင်စီပြင်လဲဖွဲ့စည်းခဲ့တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်က2023မှာကျင်းပမယ့်ရွေးကောက်ပွဲကျင်းပတဲ့အခါမှာစီရင်ပိတ်အချိုးကျကိုစားပြုစနစ်နဲ့ကျင်းပမယ်လို့ပြောထားပါတယ်။ခိုင်လုံမဲရလအားလုံးကိုအချိုးချပြီးတော့မဲအနေအများလိုက်လွှတ်တော်အမတ်နေရာအရေးအတွက်ကိုပါတီတွေမျှယူတဲ့စနစ်နဲ့အစားထိုးကျင့်သုံးမှာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းနိုင်ငံရေးပါတီ62ပါတီနဲ့ရေကောက်ပွဲကော်မရှင်က6ကြိမ်တွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာပါတီကိုအဓိကထားရွေးချယ်မဲ့စီရင်ပိတ်အချိုးချကိုစားပြုစနစ်ကိုသုံးဖို့အဆုံးဖြတ်တာဖြစ်တယ်လို့ရေကောက်ပွဲကော်မရှင်ကပြောပါတယ်။အဲဒီဆွေးနွေးပွဲတွေကိုတက်ရောက်ခဲ့တဲ့နိုင်ငံရေးပါတီတွေကအမျိုးသားဒီမိုကရေစီအင်အားစု NDF ပါတီကဖက်ဒရယ်နိုင်ငံထူထောင်နိုင်ဖို့အထောက်အကူပေးနိုင်တဲ့စနစ်တစ်ခုဖြစ်တယ်လို့အတွင်းရေးမှူးတည်ဦးအောင်စင်ကအခုလိုပြောပါတယ
်။ကျွန်တော်တို့နိုင်ငံမှာကတိုင်းသားရည်ရွယ်ချက်ပေါင်းနေအောင်လို့အဲ့တော့တိုင်းသားတွေအလဲစုတွေပါရမယ်။နောက်ပါတီဆိုရင်ပါရမယ်ပေါ့။အများအားဖြင့် activity ဖြစ်တဲ့အတွက်ညာကြည့်တဲ့လူကအများအားဖြင့်တမဲကံနဲ့အင်အားရပြီးတော့ဒီကပါတီရဲ့ဟိုအစိုးရဟိုဘောချုပ်ကံလုပ်လာသေးတယ်စနစ်ဒီဖြစ်တဲ့အတွက်အခုတော့ကျွန်တော်ကဒီမိုကရေစီဖိုရမ်ပြည်ထောင်စုကိုတွားနေစီရင်တော့ all in leadership ဖြစ်လို့ရတယ်အဲ့ all in leadership မှာကျွန်တော်ကပြောတယ်တိုင်းအားရအခုကြီးပြီးရင်ပါလို့လူတွေဆိုပြီးတော့ဒါကြောင့်ဟုတ်တယ်ကျွန်တော်ကဒီ PR စနစ်ကိုယူလိုက်တာဖြစ်ပါလိမ့်မယ်
ရွေးကောက်ပွဲကော်မရှင်ကဦးစီးကျင်းပခဲ့တဲ့ PR စနစ်ပြောင်းရေးဆွေးနွေးပွဲမှာနိုင်ငံရေးပါတီ62ပါတီရွေးကောက်ခံကိုယ်စားလှယ်တရားကျော်ပါဝင်နေလို့သတင်းတွေထုတ်ပြန်ထားပါတယ်။ဒါပေမဲ့ခေါင်းဆောင်တွေဖန်ဆီးခံထားရတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီတိုင်းရင်းသားပါတီတွေထဲမှာအင်အားကြီးတဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD အပြင်တချို့တိုင်းသားပါတီတွေတယောက်ချင်းမရှိခဲ့ပါဘူး။ဆွေးနွေးပွဲတွေမပါဝင်တဲ့တအန်းပလောင်မျိုးသားပါတီကအထွေထွေအတွင်းမှုမိုင်းအုပ်ခိုင်းကတော့ကော်မရှင်ဘက်ကဒီစနစ်ကိုမြင်မြင်အကောင့်ထဲပေါ်နေတာဟာမြန်မာနိုင်ငံရဲ့ဖြစ်စဉ်မှာတမတော်အခန်းကဏ္ဍကိုပို့ပြီးတော့နေရာရအောင်လုပ်တာလို့မြင်ပါတယ်။
တော့အခါကတော့မြစ်စီချင်းကိုတပိယစနစ်ကိုကျင့်သုံးတယ်လို့ပဲကျွန်တော်အခုသုံးသပ်မိတယ်ဟုတ်ကျွန်တော်အမြင်ကတော့ဒါဒီအစစ်ကျင့်သုံးမယ်ဆိုရင်တော့ကျွန်တော်အချိန်အများကြီးယူရမယ်လို့ကျွန်တော်ထင်တယ်လေတခါမှကျင့်သုံးလာတဲ့စနစ်မျိုးလည်းမဟုတ်ဘူးကျွန်တော်တို့ကိုယ်နိုင်ဝင်လည်းဒါကကကနနာကောင်းကောင်းမွန်မွန်လည်းနားမလည်ဘူး
တော်တော်သုံးရက်စလုံးအတွက်စီးရင်ပိတ်ချိုးကြကိုစားပြုစနစ် close list PR စနစ်သုံးရွေးချယ်မှာဖြစ်ပေမဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသ6ခုမှာတော့လွတ်တော်3ခုစလုံးအတွက်နိုင်သူအကုန်ယူစနစ်ရောစီးရင်ပိတ်အချိုးကြကိုစားပြုစနစ်ကိုပါနှမျိုးလုံးကျင့်သုံးသွားမှာဖြစ်တယ်လို့ကော်မရှင်ကထုတ်ပြန်ထားပါတယ်ဆီယနာတင်အုပ်ချုပ်နေချိန်နိုင်ငံရေးပါတီတွေအနေနဲ့လွတ်လပ်စွာလှုပ်ရှားဆောင်ရွက်နိုင်ခြင်းမရှိတာ NLD လိုတချို့နိုင်ငံရေးပါတီတွေမှာခေါင်းဆောင်ပိုင်းပါဝင်နိုင်မဲ့အခြေအနေမရှိတာမို့မျှတာတဲ့အဖြေထွက်ပါမလားဆိုတဲ့မေးခွန်းထုတ်မှုတွေလည်းရှိပါတယ်။ပြည်သူပါတီထွေထွေအတွင်းမှုဦးကျော်လင်းကတော့လက်ရှိအခြေအနေအရတော့နိုင်ငံရေးလုပ်ငန်းစဉ်တွေလှုပ်ဖို့ပါတီတွေအတွက်ခက်ခဲတယ်လို့ပြောပါတယ်
။ PP ကကရုပ်ောက်ကော်မရှင်ရတဲ့ဒီလိုဒီမထုတ်ပြန်လို့တဲ့နိုင်ငံရေးပါတီတို့တကောင်မများကတချို့ပါပေါ့နော်ဒီအနေနဲ့တက်တက်ပြီးတော့နော်နှုတ်ဆက်ထားတယ်ပေါ့ဒီဘာလို့လဲအချက်တဲကလာကိုကျွန်တော်ဖြတ်နေတာပဲ
ရေကောက်ပွဲကော်မရှင်ကမဲစင်းမှန်ကန်နိုင်ရေးဆိုပြီးကနဦးမဲစင်းကောက်ယူရာတွေကိုမြို့နယ်တွေမှာစပြီးတော့လုပ်နေပါတယ်ရေကောက်ပွဲမှာ PR စနစ်ပြောင်းလဲကျင့်သုံးနိုင်ဖို့လိုအပ်တဲ့ဥပဒေတွေကိုပြင်ဆင်သွားမယ်လို့လည်းရေကောက်ပွဲကော်မရှင်ကပြောကြားထားပါတယ်ရှင်
ရှင်းနေထဲမှာစစ်ကောင်စီကကျင်းပမယ်လို့ဆိုတဲ့ရွေးကောက်ပွဲမှာအချိုးကျကိုစားပြုမဲ့ရွေးကောက်ပွဲစနစ်တည်အလားလာအကြောင်းရန်ကုန်ကပေးပို့တဲ့သတင်းမမျှသတင်းအောင်ပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အင်တာနက်နဲ့တယ်လီဖုန်းလိုင်းဖြတ်တောက်ခံထားရတဲ့ချင်းပြည်နယ်မင်းတပ်ဘက်ကအခြေအနေကိုတင်ပြပေးကြပါမယ်စစ်ကောင်စီတပ်နဲ့ဒေသခံချင်းကာကွယ်ရေးCDFတပ်ဖွဲ့တို့ကြားမှာ
ဆက်သွယ်ရေးတွေပြတ်တောက်နေတဲ့အတွက်မင်းတက်ဒေသခံပြည်သူတွေမှာအခက်အခဲတွေဖြစ်နေကြရပါတယ်။အဲ့ဒီဒေသဘက်မှာဒီကနေ့အထီလဲတိုက်ပွဲတွေရှိနေတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကြောကြောတင်ပြပြပေးပါရှင်။ချင်းဒီနယ်မင်းတပ်မျိုးနယ်မှာတယ်လီဖုန်းဆက်သွယ်မှုခက်ခဲပြတ်တောက်နေတာတပန်ဒီပါရှိနေပြီလို့ဒေသခံတွေကပြောပါတယ်။မင်းတက်ကနေမတူပီဘက်ကိုစစ်တပ်အင်အားဖြည့်တင်လာတဲ
အဲ့တော့ရှိပြီဖုန်းလိုင်းတွေပြတ်နေလို့အခုကမင်းသားတစ်မျိုးနဲ့လုံးမပြောရတော့သူ့ဖုန်းလိုင်းကဥမာမနဲ့ကိုမိတယ်ညနေမမိဘူးအဲ့လိုမျိုးဖြစ်တယ်ဗောနော်အင်တာနက်လမ်းရောလုံးဝမရတာဒီစောကြပါဘူးမင်းတပ်မျိုးအနောက်ဖက်ခြမ်းဒေသတစ်လျှောက်မှာတော့ဖုန်းလိုင်းတွေလုံးဝပြတ်တောက်နေတာပါအထူးသဖြင့်စစ်ကောင်စီတပ်တွေတွာလာနေတဲ့
မင်းတပ်မတူပြီးလမ်းတစ်လျှောက်မှာဖုန်းလိုင်းတွေထက်ခံထားရတယ်လို့ဒေသခံတွေကပြောပါတယ်။အင်တာနက်လိုင်းတွေအရိပမှာပြတ်တောက်နေတာလာနေချီကြားနေပါပြီ။ဒါနဲ့ပတ်သက်လို့ချင်းနိုင်ငံကြီးတွေလာသူကိုထော်ကအခုလိုပြောပါတယ်။တော်တော်လေးစပက်ခိုက်ခံရတာပေါ့နော်။တော်တော်လေးအထိမှာခဲ့တဲ့ဟာမျိုးရှိတယ်။အခုတစ်ခါလဲသူတို့ဒီမင်းသက်ကနေမတူတဲ့ကိုစင်ရာချီကျင်းခုတဲ့သူတို့တစ်ခုကသွားနေရဆိုတော့အားက
ူပတ်လို့လေ
တယ်လီဖုန်းအင်တာနက်လိုင်းဖြတ်တောက်ခံထားရတဲ့အတွက်ဆက်သွယ်ရေးလိုင်းနဲ့ချိတ်ဆက်လူဆောင်နေတဲ့လုပ်ငန်းတွေအခက်တွေ့လာတယ်လို့ကုထော်ကပဲဆက်ပြောပါတယ်
အွန်လိုင်းကနေအလုံးလုံးတက်လို့ရောဒီဖုန်းအတူတူပြီးတော့ဒါစတီပွဲကူတန်းရောင်းဝယ်တဲ့လူတွေအများကြီးဒါရှိတယ်လေစတီလိုင်းတွေဒါဖြတ်တောက်ခံရရင်တော့သူတွေလုပ်ငန်းတွေပြီးတော့ရက်တန်သွားမဲ့အလားအလာကြီးဇုံရမှာပေါ့နော်
အခုလိုမျိုးဆက်သွယ်ရေးတွေကြက်နေလို့ဒေသခံတွေအခက်အခဲဖြစ်နေချိန်မှာနောက်ထပ်အခက်အခဲတစ်ခုကတော့အစားအသောက်တွေကိုအကန့်အသတ်နဲ့ပဲမင်းတပ်မျိုးတွေကိုတည်ဆောင်နိုင်တာဖြစ်ပါတယ်မင်းတပ်မျိုးကံတွေအနေနဲ့စားနပ်ရိက္ခာတွေကိုအကန့်အသတ်တွေကတည်ဆောင်ခွင့်ရတဲ့အခြေအနေကိုတော့ကိုမိုနိုးကအခုလိုပြောပြပါတယ
်ဟိုအကန့်အသတ်နဲ့ပဲတည်ခွင့်ပြုရအောင်နော်ဒီမကားတွေဆိုတဲ့သူတို့အရက်ပြာပေါ့နော်အဲ့ဒီနဲ့တည်ခွင့်မပြုဘူးဒါကြီးတခြားစားပေါက်ကုန်တွေစမ်းစီစားစီကံစားတော့ကုန်မနော်အဲ့လိုမျိုးလေသူအကန့်အသတ်နဲ့ပဲတည်ခွင့်ပြုတယ်
စီကောင်စီတက်တွေနဲ့ဒေသခံကာကွယ်ရေးဖွဲ့တွေကမှတော့တိုက်ပွဲတွေဒီကနေ့မတ်လ29ရက်နေ့ထိဆက်ပြီးရှိနေပါတယ်မင်းတပ်မျိုးတွေကဘူမူဟာရှင်းရေကန်ဤနဲ့မင်းတပ်မတူပြီးကားလမ်းပေါ်မှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ CDF မင်းတပ်အဖွဲ့ရဲ့ပြန်ကြားရေးအဖွဲ့ဝင်ဆလိုင်းရောမန်ကပြောပါတယ်
မြန်မာမျိုးပေါ်မှာလည်းဒီနေ့မနေ့တိုက်ပွဲဖြစ်သွားတယ်မြို့ပေါ်တူမဟာရှင်ရေကန်တို့ခေါ်တယ်ပေါ့နော်အဲ့ဒီရေကန်နားမှာဒီကောင်ပြန်တင်ကြတယ်ပြင်နေတာကိုလုံခြုံရေးယူပေးနေတဲ့ဆက်ကဖြစ်တယ်မနေ့ကသွားပစ်တာစကားစားနှုတ်တွေနှုတ်တန်ရရလည်းပြောတယ်မြန်မာမျိုးဒီလမ်းမှာပဲဒီစစ်ကောင်စီဂျင်တန်းကိုနော်ဂျင်တန်းရှိရလာတဲ့ရှိပြီးပြီပေါ့လေအဲ့တော့တက်ခိုက်တာပေါ့ဒီနေ့မနေ့ပေါ်တော့စစ်စစ်ဝင်းဂျင်မှာဟိုမိုင်းဆက်လာတော့ကြည့်ခတ်တာပေါ့နော်အဲ့လိုလောက်ကမှစကားစားစေငားရောက်တော့ဂျာဖုံးနေကြတယ်ခင်ဗျ
မကွေးတန်းကျောက်ထူးမျိုးကနေမင်းတပ်မျိုးကိုရောက်လာတဲ့တင်ကားနှစီနဲ့ကားစီး80ကျော်ပါတဲ့စစ်ကောင်စီရင်နန်းဟာမတူပီမျိုးကိုမလ25ရက်နေ့ကစပြီးစစ်ကြောင်းချီသွားနေတာဖြစ်ပြီးလမ်းကျော်တစ်လျှောက်မှာ CDF မင်းတပ်တပ်ဖွဲ့နဲ့တိုက်ပွဲဖြစ်နေတယ်လို့သူကပြောပါတယ်စစ်ကောင်စီတပ်နဲ့မင်းတပ်ချင်းကောက်ကိုရေး CDF အဖွဲ့တွေကြားတိုက်ပွဲကြောင်းဒီတော့ကံရော်သားတောင်းချီစစ်ဘေးလူရတင်းဆောင်နေကြရရဲ့လို့မင်းတက်စစ်ဘေးဆောင်ကော်မတီဝင်တွေကပြောပါတယ်ချင်းပြည်နယ်အတွင်းမင်းတက်ကံပက်လက်မတူပီဟာခါတန်တလန်ဖလန်ဒီဒိန်စတဲ့မြို့နယ်တွေမှာတိုက်ပွဲတွေရှိနေပါတယ်ခင်ဗျာ
အင်တာနက်နဲ့တယ်လီဖုန်းလိုင်းဖြတ်တောက်ခံထားရတဲ့ချင်းပြည်နယ်မင်းတက်ဘက်ကဆက်သွယ်ရေးအခြေအနေကိုကြကြောသိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းကဘာတလွားခီးသွားအင်္ဂါညစကဝိုင်းနားဆင်ရဖို့ရှိပါတယ်ရှင်
ဗီယိုမြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store မှာ VOA Bambi ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် ဗီဒီယိုမြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီး VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်တရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုသွားပြီးနားဆင်ဖတ်ရှုနိုင်ပါလိမ့်ရှင
်။အင်္ဂါညအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အပတ်စဉ်ကဏ္ဍမတိုင်ခင်မှာတော့သတင်းဆောင်မတစ်ပုဒ်ကိုအရင်ဆုံးတင်ဆက်ပေးကြပါတယ်။2050ခုနှစ်အရောက်မှာကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေလုံးဝလျှော့ချပြီးတော့ပြန်ပြင်းပြဲစွန့်ရင်ထုတ်ယူမဲ့ရည်မှန်းချက်နဲ့ထိုင်းနိုင်ငံမြောက်ပိုင်းရေလောင်တမန်ကြီးတစ်ခုပေါ်မှာနေစွန့်ရင်ထုတ်ဆိုလာပြားတွေတမျောတခေါ်ဆောက်လုပ်နေကြပါတယ်။ကံရီမျက်နှာပြင်ပေါ်မှာဆောက်လုပ်ထားတဲ့ဆိုလာပြားတွေကကီလိုမီတာ 8,200 ပတ်လည်အကျယ်ရှိပါတယ်။ဟိုက်ဒရိုဆိုလာစနစ်နဲ့ဆောက်လုပ်ထားတဲ့ဒီနေရာမှာတော့နေ့အချိန်ဆိုရင်နေစွမ်းအင်ကိုစုပ်ယူပြီးတော့ညအချိန်မှာရေစွမ်းအင်တွေကိုထုတ်လုပ်ပေးမှာဖြစ်ပါတယ်။ AFP ဆောင်းပါးကိုအခြေခံပြီးတော့နန်းလောင်ပြပြပေးပါရှင်
။ဥရုယာတိပြောင်းလဲမှုတပ်ဖြတ်ရေးမှာထိုင်းနိုင်ငံရဲ့ဆောင်ရွက်မှုတွေရှေ့အစီအစဉ်တွေနဲ့ရည်မှန်းချက်တွေကိုထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာက COP26 ဥရုယာတိပြောင်းလဲမှုတပ်ဖြတ်ရေးညှိနှိုင်းခါမှာတင်ပြခဲ့ပါတယ်။ပရိတ်နိုင်ငံကလပ်ကိုမြို့မှာကျင်းပခဲ့တဲ့ညီလာခံမှာမစ္စတာချန်ဦးချာကအခုလိုပြောဆိုခဲ့ပါတယ
်ဘာပင်ကလန်ထန်ကာဘွန်ဖိုင်ဒီပီ2050
ဥရုယာတီပြောင်းလဲမှုတက်ဖြစ်ရေးအတွက်ထိုင်းနိုင်ငံကနီလန်ပေါင်းစုံနဲ့အာတုံကွန်ဆိုင်လုပ်ပိုင်ပေါ်မှာဖြစ်ပါတယ်ဒါမှပဲ2050ခုနှစ်အရောက်မှာကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေလျှော့ချထားနိုင်ရေးဆိုတဲ့ထိုင်းနိုင်ငံရဲ့ရည်မှန်းချက်ပြည့်မီနိုင်မှာဖြစ်ပါတယ်2065ခုနှစ်ရောက်ရင်တော့ဖလောင်ရီဓာတ်ငွေထုတ်လုပ်မှု3%အထိကိုလျှော့ချနိုင်အောင်လည်းရည်မှန်းထားပါတယ
်ဥပွန်ရချာထနေခရိုင်မှာရှိတဲ့စီရီယွန်ကီလောင်တမန်စီမံကိန်းဟာကမ္ဘာပေါ်မှာတော့အကြီးဆုံးရေပေါ်စီမံကိန်းတစ်ခုဖြစ်တယ်လို့ထိုင်းလက်စစ်တပ်အားထုတ်လို့ဖြန့်ပြွေးအာဏာပိုင် EGA တာဝန်ရှိသူတွေကပြောပါတယ်။တွင်ထွက်လောင်စာအသုံးပြုမှုလျှော့ချရဲ့အရှိန်မြင့်လောက်ကိုင်းနေတဲ့ထိုင်းနိုင်ငံမှာ2039ကြာရင်တာတမန်နေပေါ်ကဒီလိုစီမံကိန်းမျိုး15ခုအထိအပြည့်ဆောက်လုပ်ဖို့လည်းညှိနှိုင်းထားပါတယ်။2023ခုနှစ်အောက်တိုဘာလမှာစတင်ခဲ့တဲ့ဒီစီမံကိန်းမှာတော့ဘောလုံးကွေမောင်90အကျဲလောက်ရှိတဲ့ရေမျက်နှာပြင်ဧရိယာအတွက်ဆိုလာပြားပေါင်းတသိန်းခွဲနီးပါးတုံထားပြီးတော့လက်စစ်တပ်အားက45မီဂါဝတ်အထိထုတ်လုပ်နိုင်မှာဖြစ်ပါတယ်။ဒီစီမံကိန်းဖြတ်တအားကြောင့်နေ့စဉ်ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လုပ်မှုတန်ချိန်က48000လောက်လျှော့ချနိုင်မယ်လို့ EGTA ကပြောပါတယ်။စီမံကိန်းအရာရှိချုပ် Channing Lichan ကစွန့်ရင်ထုတ်လုပ်ပုံကိုအခုလိုရှင်းပြပါတယ
်။การผลิตกระแสพลังงานจากพลังงานแสงอาทิตย์มันมีข้อจํากัดนะครับก็คือลดขีดจํากัดในเรื่องนั้นนะครับ
ให้นี่ก็นี่ซ้อนอินทุลุได้อาคาอากาศตัดดีรอရှိတဲ့အတွက်ไฮบริดสนิทเนี่ยအဆက်မပြတ်ซ้อนอินทุลุပါတယ်အဲ့ဒါကလွှဲရင်ဒီစီမံကိန်းကနေซ้อนอินတွေကိုရတဲ့လောက်ထုတ်อยู่ပါတယ်ရင်းနှီးနှံပြင်ပေါ်မှာနေရာလွတ်တွေအများကြီးရှိပါတယ်ပြီးတော့ဒီနေရာမှာဓာတ်အားတော်တော်များများထုတ်လုပ်နေတဲ့စွမ်းအင်ထုတ်ဆက်ယုံလည်းရှိပါတယ်ဒီနှစ်ခုကိုပေါင်းစပ်လိုက်တဲ့အခါကျတော့ unit အလိုက်လျှက်စစ်ဓာတ်အားထုတ်လုပ်ခတွေဈေးနှုန်းကျဆင်းသွားပါတယ
်ထိုင်းနိုင်ငံမှာတွင်ထွက်လောင်စာတွေကိုအဓိကမိခိုနေရပြီးအစိုးရရဲ့တရားဝင်ကိန်းဂဏန်းတွေအရမနစ်အော်တိုဘာလာအထိသဘာဝတန်ငွေကရတဲ့စွမ်းအင်က55ရာခိုင်နှုန်းရှိနေချိန်မှာပြန်ပြည့်မြဲစွမ်းအင်တွေနဲ့ရေစွမ်းအင်ကတော့17ရာခိုင်နှုန်းပဲရှိပါတယ်ထိုင်းစွမ်းအင်ဌာနကလည်း2039ခုနှစ်မှာလျှက်စစ်တအား2925မီဂါဝတ်အထိထုတ်လုပ်နိုင်အောင်ဟိုက်ဒရိုဆိုလာစီမံကိန်း15ခုအထိဆောက်လုပ်သွားဖို့စီစဉ်ထားပါတယ်။ဒီစီမံကိန်းကြောင့်ဒေသတငါတွေတွေငါအရာအနယ်လာပြီးတော့မိသားစုဝင်ငွေကျဆင်းလာတဲ့ဆိုပေမဲ့ရက်ရွာလူလူဖွံ့ဖြိုးရေးလုပ်ငန်းဖြစ်တဲ့အတွက်မဖြစ်မနေလိုက်နိုင်ရတယ်လို့ဒေသခံတို့ကပြောပါတယ်။ထိုင်းအာဏာပိုင်တွေကလည်းဒီစီမံကိန်းကြောင့်ဒေသခံတွေရဲ့စိုက်ပျိုးရေးငှားဖမ်းလုပ်ငန်းနဲ့အခြားလုပ်ငန်းဆောင်ရွက်ချက်တွေကိုမထိခိုက်စေရပါဘူးလို့ကတိပြုထားပါတယ်။ဒေါ်လာ35တန်သုံးစွဲထားတဲ့စီရီဟွန်စီမံကိန်းကိုတော့ကိုဗစ်ကပ်ရောဂါကန့်သတ်ချက်တွေကြောင့်ရောဆိုလာပြားတွေရောက်မလာတာကြောင့်ရောနှီးပညာမလုံလောက်တဲ့အတွက်ကြောင့်မှအချိန်နနစ်ကြာဆောက်လုပ်ခဲ့ရတာပါ။ဒီကထွက်လာတဲ့လျှက်စစ်တပ်အားတွေကိုတက်ဆိုင်ရာခိုင်အာဏာပိုင်တွေစီပို့လို့ဒီကမှအဲ့ဒီကနေနိုင်ငံမြောက်ပိုင်းစီးပွားရေးလုပ်ငန်းတွေနဲ့သူနဲ့အင်္ဂလိပ်စီကိုဖြန့်ဖြူးပေးနေတာလည်းဖြစ်ပါတယ်။ကျွန်မနားလောပါ
။နားလောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ခုဆက်ပြီးတော့အဆင်ကဏ္ဍအစီအစဉ်တွေကအမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါကိုတင်ဆက်ပေးကြပါမယ်။ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်သိမ်းပိုက်တဲ့စစ်ပွဲသတင်း၅ဘက်ကြော်ကြားလာချိန်မှာနိုင်ငံတွင်းမှာရောအိမ်နီးချင်းနိုင်ငံတွေမှာပြောင်းရွှေ့ပြီးတော့ခိုလုံနေထိုင်တဲ့ယူကရိန်းနိုင်ငံသားကဆယ်တန်းကျော်ရှိလာပါပြီ။ယူကရိန်းနိုင်ငံတဝှမ်းကိုလည်းရုရှားဘက်ကလက်နက်မျိုးစုံနဲ့ထုချေနေပါတယ်။ VOA သတင်းတောက် RS Arabasati ပေးပို့ထားတဲ့သတင်းကိုကိုအောင်တင်ပြထားပါတယ်ရှင
်။ ယူကရိန်းနိုင်ငံကိုရုရှားကကြီးကြော်တက်ခိုက်နေတာဒုတိယလအတွင်းဝင်ရောက်လာချိန်မှာပဲယူကရိန်းစစ်ဘက်ဆိုင်ရာအဆောက်အုံတစ်ခုကို Salvo Kaliva Missile တို့နဲ့ပစ်ခတ်တက်ခိုက်ပုံကိုရုရှားကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။လဗီမြို့မှာတော့ Missile တန်ကြောင့်မိလောင်နေတာကိုယူကရိန်းမိသက်သမားတွေကနှိမ့်သက်နေခဲ့ပြီးနောက်တစ်ရက်မှာဒေသခံတွေကလဗီမြို့က Holy Cross ဖျားကျောင်းမှာလုံခြုံဘေးကင်းစေဖို့ဆုတောင်းခဲ့ကြပါတယ်။ American သမ္မတ Joe Biden ဟာစနေနေ့လုံကပိုလန်နိုင်ငံဝါဆိုမြို့မှာမိန့်ခွန်းပြောရမှာရုရှားကယူကရိန်းကိုကြီးကြော်တက်ခိုက်တာနဲ့ပတ်သက်ပြီးအဓိကထားပြောခဲ့ပါတယ
်။ Ukraine will never be a victory for
Ukraine ကိုရုရှားကဘယ်တော့မှသိမ့်ပိုက်အောင်ပွဲခံနိုင်မှာမဟုတ်တယ်လို့လွတ်လပ်တဲ့ဒုတိုင်းဟာညှို့နှင်းချက်မဲ့တဲ့မောင်းမိုက်တဲ့ကမ္ဘာမှာနေထိုင်ဖို့ငြင်းဆန်ကြပါတယ်။ကျွန်တော်တို့မှာဒီမိုကရေစီအခြေခံသမောတရားတွေအုတ်မြစ်တွေပြီးမတူချားတဲ့ပုံပြီးတောက်ပတဲ့အနာကရှိလာမှာဖြစ်တယ်လို့လေးစားစရာကောင်းတဲ့ညှို့နှင်းချက်ရောင်းကြီးလွတ်လပ်မှုဂုဏ်သိက္ခာစတာတွေလည်းရှိလာရမှာပါ။တိုင်တယ်ပြီးတာပြောရမယ်ဆိုရင်ဒီလိုလူမျိုးအာနာဆက်ရှိမနေတက်ပါဘူ
းချိုတင်ရေးသားထားတဲ့မိန်ကုန်းထဲမှာမပါဝင်တဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးသမရအနေနဲ့ဒီလိုပြောကြားခဲ့တာဟာရုရှားရဲ့အာနာရှင်အစိုးရအပြောင်းလဲအတွက်အမေရိကန်ကစီးယုံဆောင်ရွက်နေတာမဟုတ်သလိုဝါရှင်တန်ရဲ့မူဝါဒမဟုတ်ဘူးလို့လည်းအမေရိကန်တာဝန်ရှိသူတွေကပြန်လည်ရှင်းလင်းခဲ့ပါတယ် Republican ထက်လွတ်တော်အမတ် James Rich က CNN State of the Union စီစဉ်မှာအခုလိုဝေဖန်ထောက်ပြပါတယ်
Anytime you say or even as he did.
ဘယ်အချိန်မှပြောပြောဒါမှမဟုတ်အာဏာရှင်ပြောင်းလဲလို့ဖို့မူဝါဒနဲ့ပတ်သက်ပြီးပြောခဲ့တယ်ဆိုရင်တော့ဒါကြီးမားတဲ့ပြဿနာဖြစ်စေပါလိမ့်မယ်။အခုအစိုးရအဖွဲ့အနေနဲ့ပြဿနာပိုကြီးထွားမလားအားလုံးသတိထားလုပ်နေတဲ့ကြားမှာပဲအာဏာရှင်ပြောင်းလဲတဲ့ပတ်သက်ပြီးပြောလိုက်တာတော့ပြဿနာပိုကြီးထွားစေတာမရှိတော့ပါဘူး။
သမရဘိုက်ဒန်ရဲ့ပူတင်နဲ့ပတ်သက်တဲ့မိန့်ခွန်းအပိုင်းကိုဒီလောက်ထိအာရုံစိုက်ဖို့မလိုအပ်ပဲ NATO အဖွဲ့အားကောင်းခံမာရေးကသာအာရုံစိုက်တဲ့နယ်လို့ CIA Director ဟောင်းအငိမ့်စားပူဇော်ကြီး David Petraeus က ABC This Week အစီအစဉ်မှာအခုလိုပြောပါတယ်
This should not overshadow what was an
ဒီလိုကိစ္စမျိုးကအင်မတန်မှအရေးကြီးပြီးအောင်မြင်တဲ့ဥရောပခီးစဉ်တစ်ခုလုံးကိုမဖုံးလွှမ်းသင့်ပါဘူးဒီမိန့်ခွန်းနဲ့အားလုံးကိုစူးစီးစေခဲ့ပြီးလမ်းညွှန်ခဲ့တယ်လို့အမေရိကန်အနေနဲ့တကယ်ကိုဥဆောင်နိုင်ခဲ့တာပါဒီလိုပြောဆိုခဲ့တာဟာအလွန်ပြင်းထန်ခဲ့ပါတယ
်ရုရှားဘက်ကတော့ယူကရိန်းလူနေရပ်ကွက်ပါမရှောင်ပြစ်ခတ်တိုက်ခိုက်နေတာကြောင့်ယူကရိန်းကိုပူပန်ဖို့ပေးဖို့ယူကရိန်းဒုတိယဝန်ကြီးချုပ် Olga Stefanich ညာက ABC This Week အစီအစဉ်မှာအခုလိုပြောပါတယ်
Everybody should be concentrated over one
Ukraine နေနဲ့ခုခံတုံ့ပြန်နိုင်စွမ်းရှိဖို့ငွေရေးကြီးရဲ့အရာမပူပန်ရဖို့ Ukraine နေတွေကိုပြန်လည်ထိန်းချုပ်ပြီးတော့ဥရောပတစ်ခွင်လုံးငြင်းချမ်းတာရဖို့အတွက်နိုင်ငံရေးအရာအဖြစ်တည်းရှာနိုင်တဲ့အထိကာကွယ်ခုခံနိုင်စွမ်းရှိဖို့ပန်းတိုင်တစ်ခုကသာအားလုံးအာရုံစိုက်တင်ပါလေ
Ukraine သမ္မတ Volodymyr Zelensky ကလည်းတင်ကားတွေတကြက်ကကားတွေ Jet တိုက်လေယာဉ်တွေအကူအညီပေးဖို့နဲ့ Russia ရဲ့ကျူးကျော်စစ်ကိုလွန်ခဲ့တဲ့နှစ်80ကဥရောပကိုတိမ့်ပိုက်ဖို့ကြိုးစားခဲ့နာဇီတွေရဲ့လုံရက်နဲ့တိုင်းရှင်ခဲ့ပြီးဘသူကမှရုရှားကိုခွင့်လွှတ်မှာမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်ခင်ဗျာ
ကိုအောင်တင်ပြပေးခဲ့တဲ့အမေရိကန်နိုင်ငံရေးကြောင်သတင်းဆောင်ပါရှင်ဒီသတင်းပတ်ရဲ့ကဘာတလွားခီးစွားအစီအစဉ်မှာတော့နယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်ဟာကမ္ဘာနိုင်ငံပေါင်းစုံကအမှုပညာလက်ရာတွေစုစည်းနေတဲ့နေရာကြီးတစ်ခုဖြစ်ပါတယ်။စစ်ပွဲနဲ့ငြိမ်းချမ်းရေးကိုပုံဖော်ထားတဲ့ပကြီကားကြီးတွေအပါအဝင်တန်ဖိုးမဖြတ်နိုင်တဲ့အမှုပညာလက်ရာအမြောက်များရှိတဲ့ကုလသမဂ္ဂရုံးချုပ်စီကိုမဆုမြတ်မွန်နဲ့အတူကမ္ဘာတလွားခီးစွားအစီအစဉ်ကနေတွားကြည့်ကြရအောင်ပါရှင်။
အမေရိကန်ပြည်ထောင်စုနယူးယောက်မြို့ရဲ့ East မြေကမ်းဘေးမန်ဟတ်တန်ကျွန်းရဲ့အရှိဘက်ချက်မှာကုလသမဂ္ဂဌာနချုပ်ကြီးရှိပါတယ်။ကမ္ဘာပြည်ထောင်တွေကိုတန်ကင်းတမန်ကင်းနဲ့စုပေါင်းဖြည့်ဆင်းဖို့ကုလသမဂ္ဂအဖွဲ့ကြီးကို1945ခုနှစ်မှာစတင်တည်ထောင်ခဲ့ပြီးတဲ့နောက်နယူးယောက်မြို့ကဌာနချုပ်ယုံကြည်ကို1949ခုနှစ်အောက်တိုဘာလမှာစတင်တည်ဆောက်ခဲ့တာပါ။ဆက်ရှိဧကကျယ်ဝင်းနဲ့ကုလသမဂ္ဂဌာနချုပ်ကြီးမှာလုံခြုံရေးကောင်စီအပါအဝင်ကောင်စီအစည်းအဝေးတွေကျင်းပတဲ့အစအုပ်ဦးအထွေထွေညီလာခံကျင်းပတဲ့အစအုပ်အထွေထွေအတွေ့အမှုရုံးချုပ်ရှိတဲ့ Secretariat အစအုပ်နဲ့ကုလသမဂ္ဂစာကြီးတိုင်းဆိုပြီးတော့အဓိကအစအုပ်ကြီး၄ခုခွဲထားပါတယ်။အဲ့ဒီထဲမှာအမြင့်ဆုံးကတော့ Secretariat အစအုပ်ဖြစ်ပြီးတော့မြေပေါ်39ထပ်နဲ့မြေအောက်3ထပ်ရှိပါတယ်။အဲ့ဒီအစအုပ်တွေထဲမှာတံပိုးမဖြတ်နိုင်တဲ့ကမ္ဘာနိုင်ငံဆောင်ကအမှုပညာဖြစ်စည်းတွေကိုလည်းတွေ့ရနိုင်ပါတယ်။အဖွဲ့ဝင်နိုင်ငံပေါင်း193နိုင်ငံတွေကမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း150ထဲမှနေကလှူထားတဲ့အမှုပညာပစ္စည်းပေါင်း400လောက်ရှိပါတယ်။အဲဒီထဲမှာ Mark Shagel, Phenology, Henry Moore စတဲ့ကမ္ဘာကျော်အမှုပညာရှင်တွေရဲ့ဖန်တီးမှုတွေလည်းပါဝင်ပါတယ်။ဂျန်နာရီကလည်းလူသိမများပါပဲတန်ဖိုးမဖြတ်နိုင်အောင်လို့တန်ဖိုးရှိတဲ့အမှုပညာလက်ရာတွေဖြစ်ကြပါတယ်။
We have
an art collection that would be the envy of many museums in the world.
ကွာဝပြရိုက်တော်တော်များများမနာလိုစရာဖြစ်လောက်တဲ့လူပညာလက်ရာတွေကုလသမဂ္ဂယုံကြုံမှရှိပါတယ်။ဒီစာအုပ်ကြီးကပြရိုက်မဟုတ်ပါဘူး။နိုင်ငံတကာဖွဲ့စည်းကြီးရဲ့ဌာနချုပ်ကြီးတစ်ခုဖြစ်ပါတယ်။ဒါပေမဲ့ဒီမှာအမှုပညာပစ္စည်းပေါင်း400လောက်ရှိပါတယ်။လှူထားကြတာတွေလည်းရှိပါတယ်။လက်ရမြောက်ဒီဇိုင်နာတွေရှိတယ်။နိုင်ငံတွေကတစ်ခါတလေပရိဘောဂတွေလှူဒါန်းတာမျိုးလည်းရှိပါတယ်
။သူကတော့ကုလသမဂ္ဂဌာနချုပ်အဆောက်အဦကြီးတွေကအမှုပညာပစ္စည်းတွေကိုတာဝန်ယူကြီးကြပ်ရသူဖြစ်ပါတယ်။ပချီပပုစတဲ့ပုံစံမျိုးစုံအမှုပညာပစ္စည်းတွေကနေတမန်ဝင်အခိုက်အတန့်တွေကိုမြင်နိုင်တယ်လို့ခေတ်အလိုက်ပြောင်းလဲသွားတဲ့အမှုပညာဖန်တီးတဲ့ပုံစံတွေကိုလည်းတွေ့ရပါတယ်။အဲ့ဒီအမှုပညာပစ္စည်းတွေထဲမှာအထူးခြားဆုံးလို့ပြောနိုင်တာကတော့အထွေထွေညီလာခံကျင်းပတဲ့ခမ်းမကြီးအဝင်ကနယံဆေးရည်ပကြီးကားကြီးနှစ်ခုဖြစ်ပါတယ်။ Brazil ပကြီးစရာ Cantido Portinari ရေးဆွဲထားတဲ့ War and Peace ပကြီးကားကြီးဖြစ်ပါတယ်။စစ်ပွဲနဲ့ငြိမ်းချမ်းရေးကိုပုံဖော်ထားတဲ့အေယာမပကြီးကားကြီးနှစ်ခုကိုအထွေထွေညီလာခံကျင်းပတဲ့ခမ်းမအဝင်မှာရေးဆွဲထားတဲ့အတွက်ညီလာခံတက်ရောက်ကြတဲ့ကိုယ်စားလှယ်တွေအနေနဲ့ဒီလာခံအဝင်မှာစစ်ပွဲကိုပုံဖော်ထားတဲ့ပကြီးကားကြီးကိုမြင်တွေ့ရမှာဖြစ်ပြီးတော့ဒီလာခံခမ်းမကြီးတွေကနေပြန်ထွက်တဲ့အခါမှာတော့ကဘာကြီးငြိမ်းချမ်းပြီးဟန်တက်ညီညီဖြစ်နေတာကိုပုံဖော်ထားတဲ့ပကြီးကိုမြင်တွေ့နိုင်မှာဖြစ်တယ်လို့ကုလသမဂ္ဂအရာရှိဝါနက်ရှမစ်က AFP သတင်းဌာနကိုပြောကြားခဲ့ပါတယ်။အထွေထွေညီလာခံအစည်းအဝေးခမ်းမကြီးကနေရာကြီးနှစ်ဖက်ပေါ်မှာတော့ပြင်သစ်အမှုပညာရှင်ကြီးဖယ်နိုလေးကြီးရေးဆွဲထားတဲ့ရေးဆေးပကြီးကားကြီးနှစ်ခုကိုတွေ့ရမှာပါ။American သမ္မတဟောင်း Harry Truman ကအဲ့ဒီပကြီးကားကြီးတစ်ခုကဝက်ပောင်ချောင်းနဲ့ချက်ဥရီနဲ့တူပြီးတော့နောက်တစ်ခုကအုတ်ထုတ်ထဲကနေရုံတကောင်ကိုဆွဲထုတ်နေတာနဲ့တူတယ်လို့မှတ်ချက်ပေးခဲ့ပူတယ်လို့ဆိုပါတယ
် What these paintings are at first they were a mystery
ဒီနိုင်ရပကြီးတွေနဲ့ပတ်သက်လို့ပထမကဘာမှသိချာမသိရပဲပဟေရီဖြစ်ခဲ့ကြပါတယ်ဘာဖြစ်လို့လဲဆိုတော့ဒီပကြီးတွေကိုအမီမဖော်လို့သူတယောက်ကလှူခဲ့လို့ပါအခုတော့အလှူရှင်ဘယ်သူလဲဆိုတာသိရပါပြီNelson Rockefeller ကလှူဒါန်းခဲ့တာဖြစ်ပါတယ်။ပကြီးတွေကိုတော့ပြင်သစ်ပကြီးစရာဖန်နိုလေကြီးရေးဆွဲခဲ့တာဖြစ်ပါတယ်
။1962ခုနှစ်တုန်းကအာဖရိကတိုက်အလယ်ပိုင်းမှာရှိတဲ့ဇာရဲကိုအပြစ်ခတ်ရက်ဆဲရေးညှိနှိုင်းမှုအသွာလေရင်ပြတ်ကျတည်ဆုံသွားခဲ့တဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်း Doc Hammarholt နဲ့ကုလသမဂ္ဂဝန်တန်း15ယောက်တည်ဆုံသွားခဲ့တဲ့အထိမ်းအမှတ်အဖြစ်နဲ့ပြင်သစ်ပကြီးစရာကြီး Mark Schagel ကိုဖန်ပတင်းတွေမှာစိတ်အောင်ဆုံးဆွဲဖို့အတွက်ကုလသမဂ္ဂတာဝန်ရှိသူတွေအခဲပါတယ်1964ခုနှစ်မှာ Windows လို့နာမည်ပေးထားတဲ့အဲ့ဒီအမှုပညာဖန်တီးမှုကို Shagel ကိုယ်တိုင်ကုလသမဂ္ဂဌာနချုပ်ကိုလာဖို့ပေးခဲ့တာဖြစ်ပါတယ်အခုတော့တချို့မှန်ကွက်တွေပျောက်ပြတ်ကုန်ပါပြီ
UN staff commissions Mark Shagel to create this
ဖန်ပတင်းနိုင်ငံတွေမှာပကြီးစေးချဲ့ပေးဖို့ Mark Shagel ကိုကုလဝန်ထမ်းတကူကကော်မရှင်ပေးခဲ့တာဖြစ်ပါတယ်မြင်ရတဲ့အတိုင်းတချို့မှန်ပုံကွက်တွေပျောက်ကုန်ပါပြီဒီနုပညာပစ္စည်းတက်တန်းကကျွန်တော်အသက်လောက်ကိုရှိနေပါပြီ။ကုလသမဂ္ဂကနုပညာပစ္စည်းလက်ဆောင်လေးကိုလက်ခံခဲ့ပေမဲ့အဲ့ဒီနုပညာပစ္စည်းတွေထိန်းသိမ်းရေးကိုတော့တာဝန်မယူပါဘူး။အဲ့ဒါကလှူတဲ့သူရဲ့တာဝန်ဖြစ်ပါတယ်။ကျွန်တော်တို့စီမှာအဲ့လိုထိန်းသိမ်းဖို့ဘတ်ဂျက်လည်းမရှိပါဘူး
။နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်က400လောက်ရှိတဲ့နုပညာပစ္စည်းအများစုကအဖွဲ့ဝင်နိုင်ငံတွေကလှူဒန်းထားကြတာပါ။အငင်းပွားစရာဖြစ်တဲ့ချို့နုပညာလက်ရာတွေကိုတော့အလှူရှင်တွေကိုပြန်ပေးခဲ့တာလည်းရှိပါတယ်။ဒီတော့ကုလသမဂ္ဂဌာနချုပ်မှာပြသဖို့ဘလို့အမှုပညာမျိုးကိုရွေးချယ်တာပါလဲ
and it has to be art that does not upset
တခြားအဖွဲ့ဝင်နိုင်ငံတွေကိုစိတ်ကတိကောင်းမဖြစ်စေတဲ့အမှုပညာမျိုးဖြစ်ဖို့လိုပါတယ်အားလုံးခံစားနိုင်အပြူသဘောနားလည်နိုင်တဲ့အမှုပညာတွေဖြစ်ရပါမယ
်နယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှာရှိတဲ့ပုံစံမျိုးစုံအမှုပညာပစ္စည်းတွေတိုင်းမှာနောက်ခံတမိုင်းအသေးသေးတွေရှိကြပါတယ်အရှေ့အနောက်ဂျာမနီမပေါင်းစည်းခင်တုန်းကအရှေ့ဂျာမနီကပပုစရာ Fritz Kramer ကကွန်ပျူတာအစိုးရကိုချီးမွမ်းထုတ်လုပ်ထားတဲ့ The Rising Man ဆိုတဲ့ရုပ်ထုကိုအရှေ့ဂျာမနီအစိုးရကကုလသမဂ္ဂကိုလှူဒန်းခဲ့ပါတယ်ဒါပေမဲ့ဒီရုပ်ထုကိုအရှေ့ဂျာမနီကပညာတတ်အတိုင်းဝိုင်းကအတော်လေးဝေဖန်ပြောခဲ့ကြပါတယ်တခါနျူကလ িয়ার မစ်ဆိုင်းဒုံးကျည်အခွင့်တွေသုံးပြီးတော့အစိုးကိုအကောင်းကအောင်းနိုင်တယ်ဆိုတာတရုတ်ဖော်ဖန်တီးထားတဲ့ဒီရုပ်ထုကြီးကိုတော့အခုပြိုကွဲသွားပြီဖြစ်တဲ့ဆိုဗီယက်ပြည်ထောင်စုကလှူဒန်းထားတာဖြစ်ပါတယ်။ကျေးရုပ်ထုကြီးတွေထုတ်လုပ်တဲ့နေရာမှာနာမည်ကျော်တဲ့အင်္ဂလိပ်ဗဟုသရာကြီးဟန်နရီမော်ရဲ့ဗဟုရုပ်ထုကြီးကလည်းနယူးယောက်မြို့ရဲ့အထင်ကရအစအုပ်ကြီးရှိမှကမ္ဘာရေးရာတွေကိုတွေးတော့အကြံထုတ်နေသလားထင်ရပါတယ်ရှင်။ကျွန်မဆွေမြတ်မောင်ပါ
မဆုမမွန်တင်ဆက်ပေးခဲ့တဲ့ကဘာတလွားခီးသွွားအစီအစဉ်မှာရှင်အခုဆက်ပြီးတော့အင်္ဂါညဆွေးနွေးခန်းကိုတင်ဆက်ပေးကြပါတယ်။ရခိုင်ပြည်နယ်မှာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးလှုပ်ဆောင်ချက်တွေဟာလူမျိုးတုံးတက်ဖြောက်မှု
မြောက်တယ်လို့အမေရိကန်ပြည်ထောင်စုကသတ်မှတ်လိုက်တာကြောင့်ချက်ချင်းလက်ငင်းတက်ရောက်မှုရှိခြင်းမရှိမှဖြစ်ပေမဲ့ရေရှည်မှာတော့အကျိုးတက်ရောက်မှုအများကြီးရှိလာမှဖြစ်တယ်လို့လူခွေရေးလှုပ်ရှားသူမတ်ဝီဝင်းနူက VOA ကိုပြောပါတယ်။နိုင်ငံတကာအနေနဲ့မြန်မာအရေးပို့ပြီးတော့မှအရေးယူလှုပ်ဆောင်လာနိုင်အောင်ဆက်ပြီးတော့တွန်းအားပေးသွားရမယ်လို့လည်းမတ်ဝီဝင်းနူကပြောပါတယ်။မတ်ဝီဝင်းနူကိုကိုကျော်ကျော်သိဆက်သွယ်မေးမြန်းထားပါတယ်ရှင်။
အဝင်နူယူရီနဲ့ဆက်သွယ်မိကြမယ်ပြတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါကျေးဇူးပါရှင်မင်္ဂလာပါ
။ဆိုတော့ကျွန်တော်ပထမဆုံးသိကျင်တာကပြီးခဲ့တဲ့မလ20ရက်နေ့မှာအမေရိကန်နိုင်ငံသားဝန်ကြီးအန်သိုနီဘလင်ကန်ကကြေညာသွားတဲ့ကိစ္စ။ဒီခိုင်းဒီနယ်မှာ2019ခုနှစ်စက်တင်ဘာလကဖြစ်ခဲ့တဲ့ဖြစ်ရပ်တွေဒီ genocide လူမျိုးတုံးတက်ဖြတ်မှုမြောက်တယ်ဆိုပြီးတော့အတိအလင်းတရားဝင်ကြေညာသွားတယ်အဲ့ဒီလိုကြီးညာတဲ့နေ့ကြီးညာတဲ့အချိန်ကမဟုတ်ဝင်မှုကိုယ်တိုင်လည်းပဲအဲ့ဒီကြီးညာတဲ့အခါနာမှာရှိတယ်။မဟုတ်ဝင်မှုအဲ့ဒီအကိုကြားလိုက်ရတဲ့အချိန်မှာကိုယ်စိတ်ထဲမှာပထမဦးဆုံးဖြစ်လာတဲ့ခံစားချက်အတွေ့အမြင်အဲ့ဒါလေးပြောပြပါဦး
။ဟုတ်ကဲ့ပါကျေးဇူးပါရှင်။ကျွန်မကဒီအမေရိကန်နိုင်ငံကြီးဝန်ကြီးရနေပြီးတော့ဒီမြန်မာပြည်မှာလူမျိုးတုံးတက်ဖြတ်မှုတွေဖြစ်ခဲ့ရဆိုတော့ဒီကြီးညာတဲ့ကြီးညာပွဲကြီးညာတဲ့အချိန်မှာဖိတ်ကြားခြင်းခံရပြီအဲ့ပွဲမှာရှိနေခဲ့ရပေါ့နော်အဲ့လိုမျိုးကြီးညာလိုက်တဲ့အချိန်မှာ तू ကကြီးညာရသူတို့ကြီးညာရင်းနဲ့မှဘာကြောင့်ကြီးညာရလဲဆိုတော့အကြောင်းချက်တွေကိုအသေးစိတ်ပြောရှင်းပြသွားပါတယ်အဲ့ဒီကြီးညာချက်တွေအသေးစိတ်တွေကိုကျွန်တော်နားထောင်ပြီးရဲ့အခါမှာပြန်ပြီးတော့ပေါ့နော်ကျွန်တော်တို့ပြည်သူတွေအပေါ်မှာကျူးလွန်ခဲ့တဲ့လောက်ရက်တွေအစ်စ်တက်ကနေပြီးတော့ကျူးလွန်ခဲ့တဲ့ကျူးလွန်မှုတွေအသေးစိတ်ကိုပြန်ပြီးတော့ဒီ genocide လူမျိုးတုံးတက်ဖြတ်မှုအမှုရဲ့အောက်မှာပေါင်းဝင်နေတဲ့အချက်တွေကိုအသေးစိတ်ရှင်းပြရတာတွေကိုကျွန်မနားထောင်မိတဲ့အခါမှာမျက်ရည်ဝဲတဲ့အခြေဖြစ်ခဲ့ရတယ်ပေါ့နော်ကျွန်တော်တွေရဲ့ဒီကျွန်တော်တို့ပြည်သူတွေရဲ့ဒီကျူးလွန်ခံခဲ့ရမှုတွေကိုခံစားခဲ့ရမှုတွေဝေဒနာတွေကိုကျွန်တော်တို့အနှစ်ပေါင်းမြောက်များစွာလစ်လူရှုခံခဲ့ရပါတယ်အခုချိန်ထိလည်းလစ်လူပြည်တွင်းထဲမှာဆိုလစ်လူရှုတဲ့ဒီလူတွေရှိနေသေးတယ်ပေါ့နော်ဆိုတော့ခါကြတော့ပြန်ပြီးတော့ကြားမိရဲ့ကြားမိပြီးတော့မှဒီလိုအမေရိကန်လိုကမ္ဘာမှာအင်အားကြီးဆုံးနိုင်ငံတစ်ခုကနေပြီးတော့ဒီကိုကျွန်တော်တို့ဟိုလူတွေပြည်သူတွေပေါ်မှာလူမျိုးတုံးတက်ဖြတ်မှုခံခဲ့ရတယ်ဆိုတော့အချက်ကိုပြောသွားတဲ့အချိန်မှာကျွန်တော်အနေနဲ့အမတန်ဝင်နေမိရဲ့တစ်ချိန်တည်းမှာပဲကျမတို့ဟိုဝင်လက်ဝင်တာမိပါတယ်။ဘာကြောင့်လဲဆိုတော့အတီလိုအတိမတ်ပြမှုတစ်ခုရဖို့ဆိုတာကအမတန်မှခက်ခဲခဲ့ပါတယ်။ပြည်တွင်းထဲမှာအထူးသဖြင့်ပြည်တွင်းထဲမှာခက်ခဲခဲ့တယ်ပေါ့နော်။နိုင်ငံတကာမှာလည်းပြည်တွင်းမှာခက်ခဲတဲ့ကြောင့်မို့နိုင်ငံတကာမှာလည်းကျမတို့တွေကဒီလိုအတိမတ်ပြခံရဖို့ဆိုတာခက်ခဲခဲ့ပါတယ်ရှင်။ဟုတ
်ဟုတ်ကဲ့ပါ။ဆိုတော့ဒီလိုညင်ညာမှုအတွက်ပေါ့နော်။တွန်းအားပေးခဲ့ကြတယ်။အမေရိကန်ကိုတိုက်တွန်းခဲ့ကြတယ်။ချိန်ပေါင်းများစွာ၅နှစ်ညီပါကြပါဘာကြောင့်အဲ့လောက်၅နှစ်ညီပါတော့မှအမေရိကန်ကအချိန်ယူခဲ့ရတယ်အဲ့လောက်ဘာကြောင့်ကြာခဲ့ရတယ်လို့နောက်ဝင်လို့ထင်တယ
်အတိကတော့ဟိုနိုင်ငံရေးတွေအများကြီးပတ်သက်ပါဝင်နေပါတယ်အတိကအမေရိကန်စဉ်းစားချက်တွေပေါ့နော်မြန်မာပြည်ရဲ့နိုင်ငံခြားရေးမူဝါဒအပေါ်မှာလည်းအများကြီးအခြေခံနေခဲ့တာကိုတွေ့ခဲ့ရတယ်ပေါ့နော်အမေရိကန်အစိုးရဟာဆိုလို့ရှိရင်ရိုဟင်ဂျာတွေပေါ်မှာကျွလွန်ခဲ့တဲ့ကျွလွန်မှုတွေကိုကျွန်တော်တို့တည်တည်ချာချာမှတ်တမ်းပြုစုပြီးတော့ report တွေလုပ်ခဲ့ပါတယ်မှတ်တမ်းတွေလုပ်ခဲ့ရပေါ့နော်အဲ့ဒီမှတ်တမ်းရပဲအခုဆုံးဖြတ်ချက်ကိုလည်းပြန်လည်ပြီးတော့ချမှတ်တာဖြစ်တယ်။သို့တော်လည်းဒီလွန်ခဲ့တဲ့10နှစ်တာကာလပေါ့နော်ကျွန်တော်တို့အာဏာမသိမ်းခင်10နှစ်တာကာလဒီမိုကရေစီအပြုကောင်းအခုပြောင်းကာလလို့ပြောတဲ့တကာလမှာအဲ့ဒီကာလတခြားလုံးမှာအမေရိကန်ရဲ့ယက်တီချက်ကဒီမိုကရေစီဖြစ်မြောက်ရေးအတွက်ကိုဟိုအားပေးမယ်ပေါ့နော်ဒီမိုကရေစီဖြစ်ပေါ်ရေးအတွက်ကိုအားပေးမယ်အဲ့ဒါကြောင့်မို့လို့မြန်မာပြည်အပေါ်မှာပဲဖြစ်ဒီလိုမျိုးဆိုးရွားတဲ့ရာဇဝတ်မှုတွေကျွလွန်နေတဲ့ကျွလွန်သူတွေအပေါ်မှာပဲဖြစ်ထူးသဖြင့်စစ်တဲ့အပေါ်မှာပဲဖြစ်သူတို့ကပြင်းထန်တဲ့အရေးယူဆောင်ရွက်မှုတွေမလုပ်ဘူးခုနလိုမျိုးစစ်တပ်ကိုညှို့ညင်စေမဲ့အရာတွေမလုပ်ဘူးဆိုတော့ယက်တီချက်မျိုးရှိခဲ့တယ်အဲ့ဒီယက်တီချက်ဟာဆိုလို့ရှိရင်လည်းဒါအကြောင်းမျိုးပါဝင်ပါတယ်ဥပမာဆိုလို့ရှိရင် NLD အစိုးရအနေပြီးတော့တောင်းဆိုတာတို့ဘာလို့ပေါ့နော်ဒေါ်အောင်ဆန်းစုကြည်ကတောင်းဆိုတာတို့ဘာလို့ကြောင့်မဟုတ်လို့ဒီလိုမျိုးကျမတို့ဟိုယက်တီချက်မျိုးတွေရှိခဲ့ကြတယ်ပေါ့နော်အဲ့နောက်တစ်ချက်ကကြတော့ကျမတို့ဒီ American ဟာဒီ မြန်မာပြည်ကိုပေါ့နော်မြန်မာပြည်ဆိုတာအထက်ကိုမြန်မာစစ်တပ်ကိုမြန်မာနိုင်ငံကိုဥဆောင်နေတဲ့လူတွေပေါ့နော်စစ်တပ်အပါဝင်ပေါ့အရေးယူပိတ်ဆို့မှုတွေလုပ်တယ်ဆိုလို့ရှိရင်မြန်မာပြည်ဟာဆိုလို့ရှိရင်ဒီတရုတ်ပြည်နဲ့ပို့ပြီးမိဆက်သွားနိုင်တယ်ဆိုရဲတွေးဆချက်တွေလည်းသူတို့ရှိခဲ့ကြတယ်ဒီလိုအကြောင်းမျိုးကြောင့်မို့လို့ပေါ့နော် now geography ပေါ့ geopolitics ပေါ့နော်ကျွန်တော်တို့နိုင်ငံဟာဆိုလို့ရှိရင် American နိုင်ငံအတွက်အရန်ကိုအရေးပါတဲ့နိုင်ငံတစ်ခုဖြစ်မနေဘူးပေါ့နော်ဥပမာဆိုလို့ရှင်အခုကျော်ယူကရိန်းတို့ဘာလို့ကြည့်လို့ရတယ်အဲတခြားဒေသတွေမှာကမ္ဘာတစ်ခွားမှာဖြစ်တဲ့တခြားဒေသတွေမှာဖြစ်တဲ့အရေးခင်းနေတဲ့ဆိုလို့ရှင်ကျွန်တော်တို့ဟာ
အမေရိကန
်နဲ့ဆိုလို့ရှင် priority မဟုတ်ပါဘူးအဲ့တို့ကြောင့်အဲ့လိုအကြောင်းချက်တွေမျိုးကြောင့်ဒီလိုမျိုးကြန့်ကြာနေခဲ့တယ်လို့ကျွန်တော်တို့ယူဆလို့ရပါတယ်ရှင
်ဟုတ်ကဲ့ဒါမှမဟုတ်ဘူးတို့တော့ထင်ပါတယ်တခုချက်တွေပါပါတယ်ဥပမာနယ်ရီဆိုးကလက်ထက်တုန်းကဒေါန်ဆန်းစုကြည်ပူဆောင်တဲ့နယ်ရီဆိုးကလက်ထက်တုန်းကအလားစစ်တပ်ကိုမညှိုးညင်းစေခြင်းလို့ဆိုတဲ့အချက်ချက်နဲ့ပါတယ်ဆိုတော့အခုဒီလိုကြီးညာလိုက်တဲ့အချိန်မှာဟလာဒီလိုတတ်မှတ်ချက်ပြီးဒီမျိုးတုံးတစ်ခါမှမဖြစ်တတ်မှတ်ချက်ပြီးလက်ရှိမြန်မာနိုင်ငံမှာဆက်နာသိမ်းထားတဲ့အချက်အသေးကိုကြည်လေရေးထက်အနှုတ်လက္ခဏာဆောင်တဲ့ဘက်ကိုပို့ပြီးတော့ဥတီသွားစေလိမ့်မယ်ဆိုတဲ့အမြင်မျိုးရှိတာကျွန်တော်ကြားထားရပါတယ်မဟုတ်ဘူးလေအဲ့ဒီအမြင်ပေါ်ဘယ်လိုသဘောရလဲ
ဟုတ်ကဲ့ဟုတ်စက်ဆဆရာကတစ်ချက်ကဒီ NLD အစိုးရနေတောင်းဆိုလို့တည်တက်မဟုတ်ပါဘူးတောင်းဆိုခဲ့လို့တက်ရမဟုတ်ပါဘူးဒီ American နိုင်ငံအတွင်းထဲမှာလည်းဒီလိုမျိုး pro engagement ပေါ့နော်စစ်တပ်နဲ့ပဲဖြစ်မြန်မာပြည်နဲ့သူတို့အရေးယူပိတ်ဆို့မှုတွေမလုပ်ဘဲနဲ့ပေါ့နော်အဲသူတို့နဲ့ဟိုကျင့်ကြက်ပြီးတော့ပူးပေါင်းဆောင်ရွက်မှုပူးပေါင်းဆောင်ရွက်ရမယ်ဆိုတဲ့အမြင်မျိုးရှိရဲ့အောက်စု American နိုင်ငံရေးသမားတွေထဲမှာ American အစိုးရထဲမှာတင်ကျွန်တော်တို့ကွဲနေကြတယ်ပေါ့နော်နှစ်ပိုင်းကွဲနေကြတာကိုတွေ့ရတယ်အဲအချက်ကြောင့်ပဲပါပါတယ
်
အခုလိုမျိုးကျွန်တော်တို့ genocide designation လောက်လိုက်တဲ့ပုံမြန်မာနိုင်ငံမှာလူမျိုးတွေတတ်ဆဲမှုဖြစ်ခဲ့တယ်ဆိုပြီးတော့တတ်မှတ်လိုက်တဲ့အပေါ်မှာအခုတချို့ပြောနေရဆိုတော့အဲဒါမျိုးပြီးပုံမှာကောင်းကျိုးတက်ရောက်မှုမရှိနိုင်ဘူးဆိုတဲ့လူတွေကဒါဘာလဲဆိုတော့ကျမအနေနဲ့ရှင်းရှင်းလင်းလင်းပြောရမယ်ဆိုရင်အဲ့ဒီလူတွေကစစ်တပ်အပိတွေဖြစ်တယ်စစ်ကောင်စီအပိတွေဖြစ်တယ်စစ်တပ်အကျိုးပြုနေသူတွေဖြစ်တယ်ကျမတို့ပြည်သူတွေကိုအကျိုးပြုတဲ့လူ NGO အကျိုးပြုတဲ့လူတွေကဒီလိုမျိုးမမြင်ပါဘူးဒီလိုလည်းမထင်ပါဘူးဘာကြောင့်လဲဆိုတော့ကျမတို့ဟာကျမတို့တိုင်းပြည်မှာဒီလိုဆိုးရွားတဲ့ရာဇဝတ်မှုတွေဖြစ်ပေါ်နေခဲ့တာဆယ်စုနှစ်မြောက်ပေါင်းများစွာရှိနေပြီအဲ့ကျွလွန်သူတွေဟာလည်းဘာလို့လဲဆိုတာလူတိုင်းသိရပြည်သူတွေအားလုံးသိတယ်ဒီလိုတိတိယက်နဲ့ကျမတို့ဟာမတိချူအကျိုးချုပ်ပြုတ်ပြီးတော့ဆက်လက်ပြီးတော့ဒီလူတွေကိုကျွလွန်ခွင့်ဆက်ပေးထားခဲ့လို့ဒီနေ့ဒီအချိန်မှာကျမတို့တနိုင်ငယ်လုံးကိုဒီစစ်တပ်ကပဲအကြမ်းဖက်နေတယ်ကျမတို့ဟိုရက်ဆက်ရုံမှမှုပေါင်းစုံကိုကျွလွန်နေတာဖြစ်တယ်နိုင်ငံတကာရာဇဝတ်မှုပေါင်းစုံကိုကျွလွန်နေတာဖြစ်တယ်အဲ့လိုမျိုးဖြစ်နေတာကိုသိလာတဲ့ပြည်သူတွေကဒီအချိန်မှာဒီလိုလူမျိုးတွေတက်ဖြတ်မှုစစ်တပ်ကနေပြီးတော့ရိုဝင်ဂျာတွေပေါ်မှာလူမျိုးတွေတက်ဖြတ်မှုလုပ်ခဲ့ရဲဆိုတာကိုအမေရိကန်အစိုးရပြောကြားခြင်းအဖြစ်ဒါကိုမကောင်းဘူးလို့မမြင်ပါဘူးဒီဟာကိုဒီလိုပြောကြားခြင်းအဖြစ်ဒီလိုမျိုးသတ်မှတ်ခြင်းအဖြစ်ဒီစစ်တပ်ကိုအရေးယူရတဲ့နေရာမှာပုံမမြန်ဆန်သွားနိုင်တယ်ကျွန်တော်တို့စစ်တပ်ကိုနိုင်ငံရေးကနေဖယ်ကျင်တဲ့အခါမှာပို့ပြီးလွယ်ကူသွားနိုင်တယ်ပြည်တွင်းမှာရောနိုင်ငံတကာမှာရောကျွန်တော်တို့ရဲ့ဒီစစ်တပ်ကိုနိုင်ငံရေးကနေပြီးတော့ဖယ်ထုတ်ဖို့ကြိုးပမ်းရမှာပို့ပြီးတော့အကောင့်သွားနိုင်တယ်ဆိုတာပြည်သူတွေအကုန်လုံးသိပါတယ်ဒီလိုပြောနေတဲ့လူတွေဟာဆိုလို့ရှိရင်ဒါစစ်တပ်အကျိုးပေးရဲ့စစ်တပ်အကျိုးပြုနေတဲ့လူတွေပဲဖြစ်တယ်လို့ပဲကျွန်တော်ပြောချင်တယ်ရှင
်ဆိုမဝင်ဘူးအတိခုနပြောတဲ့ဟလာစစ်တပ်ကိုမြန်မာနိုင်ငံကနေပြီးတော့မြန်မာနိုင်ငံရေးခန့်ခန့်သားကနေပြီးတော့ဖယ်ရှားရေးဆိုတဲ့အကိစ္စကတကယ်လက်တွေ့ကြပါရဲ့လားမဝင်ဘူးတကယ်လက်တွေ့ဖြစ်လာနိုင်ကြီးရှိပါရဲ့လားမြန်မာနိုင်ငံရဲ့အခြေအနေမျိုးမှာ
ကျမတို့တော်လန်ရေးဟာတော်လန်ရေးဆိုတာကျမတို့လက်တွေ့ကြတဲ့အရာတွေကိုတော်လန်တာမဟုတ်ပါဘူးတော်လန်ရေးလုပ်တယ်ဆိုတဲ့ဟာကလက်တွေ့မကြတဲ့အရာကျမတို့လိုချင်တဲ့လိုအပ်တဲ့ကျမတို့ပြည်သူတွေအများပြည်သူလူ့အခွင့်အရေးအတွက်လိုအပ်တဲ့အရာတွေကိုကျမတို့တိုက်ပွဲဝင်တာဟာတော်လန်ရေးလို့ကျမတို့ခေါ်တာဖြစ်ပါတယ်ကဘာမှာပဲကြီးကြီးကျမတို့တိုက်ပြီးမှာပဲကြည့်ကြည့်ပါတော့ဒီလိုတော်လန်ရေးမရှိဘဲနဲ့ကျမတို့ဟိုဗြိတိရှကိုလိုနီကိုလည်းကျမတို့တိုက်ထုတ်နိုင်ခဲ့မှာမဟုတ်ပါဘူးဒါရီဟာလက်တွေ့ကြရတယ်လို့တချို့ကထင်ကြမထင်ကြပါလိမ့်မယ်တော့ပေမဲ့ကျမတို့လူဖွဲ့စည်းအတွက်လိုအပ်နေတယ်ကျမတို့ဒီထောင်ကျင်တဲ့နိုင်ငံဖြစ်လာဖို့ကျမတို့လိုအပ်တဲ့နိုင်ငံဖြစ်လာဖို့ဆိုတာကျမတို့တော်လန်ရေးကနေစတာဖြစ်ပါတယ်အခုကျမတို့ပြည်သူတွေကတော်လန်ရေးမှာရှိနေပါတယ်ဆိုတော့စစ်တပ်တော်လန်ရေးမှာရှိနေခြင်းဟာဒါစစ်တပ်ကိုနိုင်ငံရေးကနေဖယ်ထုတ်ဖို့ဆိုရဲအချက်အဓိကပါပါတယ်ဆိုတော့ဒါလက်တွေ့ကြမကြကြကျမတို့တော်လန်ရေးနဲ့ရအောင်ကျမတို့တိုင်းပြည်အတွက်လိုအပ်တဲ့နိုင်ငံရေးစနစ်လိုအပ်တဲ့လူဖွဲ့စည်းရအောင်ထီထောင်သွားအောင်မှာဖြစ်တယ်ဒါတစ်ချက်ဒုတိယတစ်ချက်ကကျမတို့ဒီလိုမျိုးအမ် နိုင်ငံတကာရောက်ဆွေးမှုတွေကျွလွန်ထားတယ်။ကျွန်တော်တို့နိုင်ငံပေါ်မှာအမဲသက်တွေအဖြစ်သမိုင်းမှာကြံခဲ့မဲ့ရောက်ဆွေးမှုတွေကျွလွန်ခဲ့တဲ့စစ်တပ်ကိုစစ်တပ်နဲ့အပေါင်းပါတွေပေါ့နော်ကျွလွန်ခဲ့သူတွေကိုနောက်ပြီးတော့လက်ရှိလက်ဒီနိုင်ငံတကာရောက်ဆွေးမှုတွေကျွလွန်နေတဲ့အုပ်စုတွေကိုကျွန်တော်တို့ကအပြစ်ပေးအရေးမယူဘဲနဲ့ကျွန်တော်တို့နိုင်ငံအသစ်ကိုတည်ထောင်ခြင်းနဲ့ဒီမိုကရေစီကိုဖော်ဆောင်ခြင်းနဲ့ဆိုရင်ဒါဟာဖြစ်မလာနိုင်ပါဘူး။ဒါအိမ်မက်မဲ့လိုပဲဖြစ်မယ်။ဒါကြောင့်မို့လို့ကျွန်တော်တို့ဆယ်နှစ်တန်ဒီမိုကရေစီဟာလည်းကြာရှုံးခဲ့တာဖြစ်တယ်။ဆိုတော့ဒီလိုကျူးလွန်သေးဘူးသူတွေကိုအပြစ်ပေးအရေးယူမှုဟာကျွန်တော်တို့တိုင်းပြည်ရဲ့အရေးကြီးရဲ့အခမ်းကဏ္ဍလှုပ်ဆောင်ချက်အနေနဲ့တော်လှန်ရေးဥဆောင်သူတွေကနေပြီးတော့ဥဆောင်သွားရမှာဖြစ်ပြီးတော့ဒီလိုအပြစ်ပေးအရေးယူရင်းနှံ့မှဒီလိုမျိုးနိုင်ငံရေးထဲမှာမပါဝင်တဲ့အုပ်စုတွေစစ်တပ်လိုအုပ်စုတွေဟာသူစစ်တပ်မြောက်ကိုပဲပြန်တက်มาတယ်အခမ်းနိုင်ငံရေးအခမ်းကဏ္ဍနေပြီးတော့ဖဲဆုပ်နေတက်มาတယ်ဖဲရှားဖို့လိုအပ်ပါတယ်လို့ပဲပြောချင်ပါတယ်ဟုတ်ကဲ့
အခုလိုအမေရိကန်ကတမတ်လိုက်ပြီးတဲ့နောက်ပိုင်းမှာနောက်ထပ်ဘာတွေထပ်ပြီးတော့လှုပ်လာမယ်လို့မျှော်လင့်လို့ရတယ်ဘာတွေထပ်ဖြစ်လာမယ်မဟုတ်ဘူး
အော်ကျွန်တော်တို့ချက်ချင်းနိုင်ငံကတော့အများကြီးဖြစ်ပေါ်ဖြစ်လာခြင်းမှဖြစ်လာပါမယ်ဒါပေမဲ့လည်းအများရေရှည်မှာတော့အများကြီးဖြစ်လာနိုင်တယ်ချိုးတယောက်မှုတွေကအများကြီးရှိပါတယ်အဲချက်ချင်းနိုင်ငံအများကြီးဖြစ်မလာဘူးလို့ပြောတော်ညာလဲဒီလွန်ခဲ့တဲ့နှစ်ရက်ကပဲအမေရိကန်အစိုးရနဲ့ကနေဒါပါဝင်တခြားအစိုးရတွေကဒီစစ်တပ်နဲ့စစ်အုပ်စုနဲ့တက်ဆိုင်တဲ့စစ်ပွဲရေးလုပ်ငန်းတွေကိုတိုးချဲ့ပြီးတော့ရေးယူပိတ်ဆို့မှုတွေလုပ်နေပါပြီအဲလုပ်ခဲ့ပြီပေါ့နော်အဲရှေ့ဆက်ပြီးတော့လည်းဒီလိုရေးယူပိတ်ဆို့မှုတွေဟာဆိုလို့ရှိရင်ပုံမများပြားလာနိုင်ပါတယ်နောက်အမေရိကန်အစိုးရဟာဆိုလို့ရှိရင်ဒီတခြားသောသူတို့ရဲ့ allies ပေါ့နော်သူတို့ရဲ့ဟို partner နိုင်ငံတွေနဲ့သူတို့ရဲ့မဟာမိတ်နိုင်ငံတွေနဲ့ပေါ့နော်ကျွန်တော်တို့ကူပေါင်းဆောင်ရွက်ပြီးတော့ပို့ပြီးတော့မှပြည်ပြေဆုံးနဲ့အားကောင်းတဲ့ဒီအရေးယူဆောင်ရွက်မှုတွေအထူးသဖြင့်စီးပွားရေးဆိုင်ရာပိတ်ဆို့မှုတွေဒီလက်နက်ရောင်းဝယ်မှုပိတ်ပင်မှုတွေအဲ့လိုမျိုးတွေလုပ်ငန်းနိုင်ပါတယ်နောက်ထပ်ကျွန်တော်တို့ဟိုဒီတရားရေးရန်တရားတွေတိဆောက်လာနိုင်တော့ပဲဖြစ်ဖြစ်ပေါ့နော်အဲ့လိုမျိုးလုပ်ရက်တွေကိုလည်းကျွန်တော်တို့ကလုံလာနိုင်တယ်ဆိုတာထက်ကျွန်တော်တို့ကတိုက်တွန်းပြီးတော့လုံလာဖြစ်ပေါ်လာဖို့အတွက်တိုက်တွန်းသွားဖို့လိုအပ်တယ်ပေါ့နော်အခုချိန်မှာထူးခြားချက်ကတော့အခုချိန်မှာကျွန်တော်တို့ပြည်သူတွေကနေပြီးတော့မြန်မာပြည်သူတွေကတောင်းဆိုတဲ့တောင်းဆိုချက်တွေကိုအမေရိကန်အစိုးရအပေါင်းအင်းဒီကမ္ဘာလုံးကပို့ပြီးတော့မှပေါ့နော်အလေးတူနဲ့နားထောင်သွားလိမ့်မယ်လို့ကျွန်မဟိုညွှန်မဲ့တယ်ဘာကြောင့်လဲဆိုတော့ genocide ထူးခြား genocide designation ပေါ့နော်လူမျိုးတို့တစ်ဖက်မှုလို့သတ်မှတ်ချက်ဟာအမတန်မှအရေးပါတယ်နိုင်ငံရေးအေးလှုပ်ဆောင်ချက်တစ်ခုဖြစ်တယ်ဒါကြောင့်မို့လို့ကျမတို့ရဲ့အတန်ဟာပို့ပြီးတော့အခရာကြလာလိမ့်မယ်လို့ကျမယူဆရပါတော့ဆိုတော့ကျမတို့ပြည်သူတွေဟာပို့ပြီးတော့ကျမတို့လိုအပ်တဲ့အရာတွေကိုပို့ပြီးကြဲကြဲလောင်လောင်နဲ့တောင်းဆိုပေးဖို့လိုပါတယ်ပေါ့နော်အဲနောက်ဆုံးတစ်ချက်ကတော့ကျမတို့ဒီ American နဲ့မဟာမိတ်နိုင်ငံတွေအပါအဝင်တခြားသောနိုင်ငံတွေကလည်းအထူးသဖြင့် ASEAN အရှေ့မှာရှိတဲ့နိုင်ငံတွေပဲဖြစ်ဖြစ်ပေါ့နော်ဒီကမ္ဘာလုံးမှာရှိတဲ့တခြားသောနိုင်ငံတွေကလည်းဒီလိုမျိုးလူမျိုးတို့တက်ဖြတ်မှုကျူးလွန်ထားတဲ့စစ်တပ်နဲ့ပူးပေါင်းဆောင်ရွက်ပူပေါင်းဆောင်ရွက်မှုတွေလုပ်ဖို့အစိုးရအနေနဲ့တက်မှတ်ဖို့စတဲ့အဲလုပ်ငန်းစဉ်တွေကိုသူတို့စဉ်းစားတဲ့အခါမှာတွန်းဆုတ်လာပါလိမ့်မယ်အဲ့လိုတွန်းဆုတ်လာခြင်းအပြင်ကျမတို့ဟို NUG အတွက်လည်းပို့ကောင်းပါသလိုကျမတို့တော်လှန်ရေးအတွက်လည်းပို့ကောင်းပါတယ်လို့ကျမမြင်မိပါတယ်ရှင်ဟုတ
်ဟုတ်ကဲ့ပါဟုတ်ကဲ့အခုလိုအချိန်ပြည့်စုံပြီလားကျေးဇူးထူးတင်ပါတယ်ခင်ဗ
ျဟုတ်ကဲ့ပါရှင်ကျေးဇူးပါ
မဟုတ်ဘွေနုကိုကိုကျော်ကျော်သိဆက်သွဲမေးမြန်းပြီးတော့စီစဉ်တင်ဆက်ထားတဲ့အင်္ဂါညဆွေးနွေးကဏ္ဍဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးတင်ပြပေးကြပါတယ်ရှင်။ရုရှားနဲ့ယူကရိန်းတို့ဟာဘုံနားလည်မှုနဲ့တသဘောတည်းအဆင့်ကိုရောက်နေပါပြီလို့တူရကီနိုင်ငံသားရေးဝန်ကြီးကပြောလိုက်ပါတယ်။ရုရှားနဲ့ယူကရိန်းတို့ဟာတူရကီနိုင်ငံအစ္စတန်ဘူမြို့မှာမျက်နှာချင်းဆိုင်ဆွေးနွေးနေကြတာဖြစ်ပါတယ်ရှင်။ခီးမြို့ဝန်ကျင်ကစစ်ရေးလှုပ်ရှားမှုတွေကိုလျှော့ချမယ်လို့အင်ကာနဲ့အစည်းအဝေးမှာရုရှားကကတိပြုလိုက်ကြောင်းရိုက်တာသတင်းဌာနကပြောပါတယ်ရှင်။ကြားနေအနေအထားကိုယူမှာဖြစ်ပေမဲ့နိုင်ငံတကာကအာမခံချက်ရှိရမယ်လို့ယူကရိန်းကအစည်းအဝေးမှာပြောပါတယ်ရှင်။ငတ်မခေါင်းပါမှုဒဏ်ကြိုတင်ကာကွယ်ကြဖို့ဒီကြရောက်မဲ့အရေးကိုကုလသမဂ္ဂအထွေမှုချုပ်ကကဘာကိုတိုက်တွန်းလိုက်ပါတယ်ရုရှားရဲ့ကျူးကျော်စစ်ကြောင့်ယူကရိန်းမှာလက်မြေတွေစစ်တလင်းဖြစ်ကြရတယ်လို့လူငယ်လယ်သမားတွေဟာလည်းယူကရိန်းကိုကာကွယ်ကြဖို့လက်နက်ဆွဲကင်တိုက်ခိုက်နေရတဲ့အတွက်ဒီလေယာဉ်သုံးဆက်ပစ္စည်းဆက်ယုံနေကြလေလဲမထုတ်လုံနိုင်တာကြောင့်ယူကရိန်းရဲ့တီးနှံထုတ်လုပ်ရေးလုပ်ငန်းကြီးတစ်ခုလုံးထိခိုက်သွားတဲ့အတွက်ကုလသမဂ္ဂအထွေမှုချုပ်ကအခုလိုသတိပေးတိုက်တွန်းလိုက်တာဖြစ်ပါတယ်ရှင်အမေရိကန်နိုင်ငံရောက်စင်ကာပူဝန်ကြီးချုပ်နဲ့အမေရိကန်သမ္မတဘိုင်ဒန်သူသမ္မတကမလာဟဲရစ်တို့ဒီကနေ့ဝါရှင်တန်ဒီစီမှာတွေ့ဆုံဆွေးနွေးကြတဲ့အခါမှာတော့မြန်မာနိုင်ငံကိစ္စလည်းပါဝင်မယ်လို့အမေရိကန်အစိုးရအကြီးအကဲတာဝန်ရှိသူတူကပြောပါရရှင်ဒီကနေ့ညရဲ့သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ
season ထုတ်လုပ်ရေးမှုကတော့နားလောင်ဖြစ်ပါတယ်ရှင်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Peter Hamblin နဲ့ John Dryden တို့ဖြစ်ပါတယ်။ကျွန်မကစုမော်မှာ VOE ကိုနားတော်တော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒပြကြပါစီရှင်။
This program has come to you from the Voice of America, Washington.